Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်ကနေ2022ခုနှစ်စက်တင်ဘာလ26ရက်တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထားရထုတ်လင်းပေးနေပါပြီ။ဒီနေ့ညထုတ်လင်းပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကို Line 2မီတာ32နဲ့58တို့အပြင် Line လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီ။ဒီညအတွက်အစီအစဉ်မူဖြစ်ကျွန်မအလိမ်ပါကတာဝန်ယူတင်ဆက်ပေးပါပါ။
အနည်းခတ်သိမ်းကင်းရင်ကြပါစေဗျာနောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျွန်တော်တမောင်သားတို့ကတင်ပြကြမှာပါနျူကလ িয়ার လက်တွေနဲ့ပတ်သက်ပြီးဗရမ်ဗရာတွေရှောက်ပြောနေတာရပ်ဖို့ရုရှားကိုအမေရိကန်နိုင်ငံသားဝင်ကြီးကပြောလိုက်ပါတယ်အမေရိကန်လေရင်တင်သင်းမောနဲ့စစ်ရရင်အုပ်စုဟာတောင်ကိုရီးယားစစ်သင်းမောတွေနဲ့ကိုရီးယားကျွန်းဆွယ်အရှေ့ဘက်ကမ်းခြေမှာစစ်ဆင်ရေးလေ့ကျင့်နေကြပါတယ်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့အီတလီလွတ်တော်ရွေးကောက်ပွဲတွေမှာနေရအများစုကိုတော့လက်ရာပါတီ3ခုပေါင်းထားတဲ့မဟာမိတ်အဖွဲ့ကအနိုင်ရနေပါတယ်အလိမ္မာရင
်ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူဒီကနေ့နားဆင်ရမှာကတော့အင်းစိန်ထောင်ကနိုင်ငံရေးအကျဉ်းသားတွေကိုထောင်အရွှေ့အပြောင်းလုပ်တဲ့အခြေအနေနဲ့ပတ်သက်ပြီ
းနောက်ပတ်ဆက်ပြီးသူ့နဲ့ဆိုင်တဲ့နာကလည်းများလာတယ်။ငါကစာကြည့်တော့ဘာလို့အသေးလေးနဲ့ပြည်ပြီးသွားလို့အမိတ်ကြီးချတာများလာတယ်။ထောင်ရနေရတယ်များလာတယ်အစီလို့စာဝင်ဖို့တိုင်းဖို့ကိုရှိတယ်
တဲ့နောက်မေဘုံရဲ့ရှင်နေပြောသွားတာပါဒီတောင်ပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရခိုင်မြောက်ပိုင်းမှာစစ်ကောင်စီလက်နက်ကြီးကြီးထိလို့အရက်သားတချို့ထင်ရရတာပြည်ပမှာအလုံးလုံးတဲ့မြန်မာတွေအိမ်ပြန်ပို့ရမယ်အ ਨੇ ဆုံးငွေပမာဏတတ်မှတ်တော့မယ်ဆိုတဲ့သတင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တနေ့လာညတိုင်းတင်ဆက်ပေးနေကြသတင်းတောင်မတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောက်သတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အရင်ဆုံးတော့တနေ့လာညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတက်မောင်တန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါပါရှင်
နျူကလ িয়ার လက်နက်တွေနဲ့ပတ်သက်ပြီးဗရမ်ဗရာတွေရှောက်ပြောနေတာရပ်ဖို့ရုရှားကိုအမေရိကန်နိုင်ငံသား၏ဝင်ကြီးကလူသိရှင်းကြားရောပုံကိုရေးအရပါရှင်းရှင်းလင်းလင်းပြောလိုက်ပါတယ်။ယူကရိန်းပဋိပက္ခမှာရုရှားကိုကာကွယ်ဖို့ဘယ်နည်းလမ်းကိုမစို့အသုံးပြုမယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကကြေညာလိုက်ပြီးတဲ့နောက်အန်တိုနီဘလင်ကန်က CBS ရုပ်မြင်သံကြားရဲ့မိနစ်60အစီအစဉ်အင်တာဗျူးမှာတင်းငွေတွေနဲ့ညကအခုလိုပြောခဲ့တာပါ။နျူကလ িয়ার လက်နက်တွေကိုအသုံးပြုတာဟာကြီးမားလာတဲ့ကပ်ဘေးကြီးကြုံရနိုင်ပါတယ်ဒီလက်နက်တွေကိုအသုံးပြုတဲ့တိုက်ပြည်ရောတခြားတိုက်ပြည်တွေပါကြုံကြရမှာပါလို့ဘလင်ကန်ကဆိုပါတယ်ရုရှားကတပ်သားသစ်3သိန်းစုဆောင်းနေပြီးဒါကိုယူကရိန်းစစ်ပွဲပေါ်ရုရှားရဲ့အမြင်ပြောင်းလဲမှုအဖြစ်သုံးသပ်သူတွေကရှုမြင်ကြပါတယ်စတင်စဉ်ကယူကရိန်းစစ်ပွဲဟာအကန့်အသတ်ရှိတဲ့စစ်ပွဲလို့ရုရှားကပြောခဲ့တာပါဒီကနေ့တနင်္လာနေ့မှာပဲစိုက်ဘေးရီးယားဒေသစစ်သားစုဆောင်းရေးစခန်းမှာအသက်25နှစ်အရွယ်လူငယ်တစ်ယောက်ကအဆောက်အဦးထဲဝင်ပြီးတပ်မှုကိုတင်းတဲ့နဲ့ပြစ်ခတ်ခဲ့တဲ့အတွက်ကြောင့်တပ်မှုကဆေးရုံအသေးတံခါမှာအသက်လူနေရပါတယ်။ဘယ်သူမှသွားမတိုက်ဘူးလို့အဲ့ဒီလူငယ်ကဟစ်ကြွေးခဲ့ကြောင်းရုရှားမီဒီယာတွေရဲ့သတင်းကဆိုပါတယ်။ရုရှားသိမ့်ပိုက်ထားတဲ့နယ်မြေတွေကိုရုရှားအောက်သွတ်သွင်းနိုင်ဖို့အတွက်အဲ့ဒီဒေသတွေမှာလူမှုစာနာခိုင်ပွဲလုပ်နေပြီးရုရှားစစ်သားတွေကတိမ်တဆင်းမဲပေးဖို့လူတွေကိုခေါ်နေကြပါတယ်။အင်ကာနေမှာမဲပေးတာပြီးဆုံးပါပ
ါအမေရိကန်လေရင်တင်သင်းဘောနဲ့တောင်ကိုရီးယားစစ်သင်းဘောတွေဒီကနေ့ကိုရီးယားကျွန်းဆွယ်အရှိတ်အချာမှာစီးရီးလေ့ကျင့်ကြကြပါလေဒါဟာ9နှစ်အတွင်းပထမဆုံးအကြိမ်ရေတပ်သင်းဘောတွေစီးရီးလေ့ကျင့်မှုပြန်လည်လှုပ်ဆောင်တာဖြစ်ပါတယ်ဒီစီးရီးလေ့ကျင့်မှုကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားကတာတိုပစ်ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေမနေ့ကပြုလုပ်ခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့စီးရီးလေ့ကျင့်မှုတွေဟာသူတို့ကိုဝင်ရောက်သိမ်းပိုက်ဖို့ကြိုတင်ပြင်ဆင်တဲ့လုပ်ရအဖြစ်မြောက်ကိုရီးယားကရှုမြင်လေ့ရှိပြီးပြိုင်ဘက်တောင်ကိုရီးယားကိုတိုက်ခိုက်နေတဲ့လက်နက်တွေကိုလည်းထုတ်ပြလေ့ရှိပါတယ်၄ရက်ကြာမဲ့ဒီအမေရိကန်တောင်ကိုရီးယားစီးရီးလေ့ကျင့်မှုဟာမြောက်ကိုရီးယားရဲ့ရန်လိုတဲ့အပြုအမူကိုတုံ့ပြန်တဲ့သဘောနဲ့လှုပ်ဆောင်ခြင်းဖြစ်သလိုသူတို့ရဲ့ရစ်တပ်အနေနဲ့ပူးတွဲစီးရီးလုံနိုင်စွာတိုးတက်လာအောင်လှုပ်ဆောင်ခြင်းဖြစ်ကြောင်းတောင်ကိုရီးယားရစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဒီစီးရီးလေ့ကျင့်မှုအတွင်းနျူကလ িয়ার အင်အားသုံး USS Ronald Reagan Cruiser စစ်သင်္ဘောကြီးနဲ့ဖြတ်ရည်ရင်တွေအပါအဝင်စစ်သင်္ဘောပေါင်း20ကျော်ပါဝင်တယ်လို့တောင်ကိုရီးယားရစ်တပ်ကြေညာချက်မှာဖော်ပြပါတယ်ဒါ့အပြင်အမေရိကန်နဲ့တောင်ကိုရီးယားတိုက်လေရင်လည်းဒီစီးလေးကျင့်မှုမှာပါဝင်ကြမယ်လို့ဆိုပါရခင
်ဗျ။အီတလီမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့လွတ်တော်ရွေးကောက်ပွဲတွေမှာနေရအများစုကိုလက်ရာပါတီ3ခုပေါင်းထားတဲ့မဟာမိတ်အဖွဲ့ကအနိုင်ရရှိနေပါတယ်။အစောပိုင်းကနဦးမဲစစ်တမ်းတွေမှာတော့ The Brothers of Italy Party ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကမဲရေအတွက်40ရာခိုင်နှုန်းကျော်အနိုင်ရနေတာမို့လွတ်တော်ကိုထိန်းချုပ်လွှမ်းမိုးမဲ့အနေအထားကိုရရှိနေပါတယ်။ အဲ့ဒီမက်ဆစ်တန်းတာအတီဖြစ်သွားရင်တော့ The Brothers of Italy ကိုဥဆောင်သူအသက်45နှစ်အရွယ်ဂျော်ဂျီယာမယ်လိုနီကအီတလီနိုင်ငံရဲ့ပထမဦးဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာပွဲရှိနေပါတယ် The Brothers of Italy Party ဟာယခင်ဒုတိယကမ္ဘာစစ်ကာလအီတလီဖက်ဆစ်အာဏာရှင်ဘနီတိုမူဆိုလိုနီကိုဆက်ခံလာတဲ့ပါတီဖြစ်ပေမဲ့ပါတီခေါင်းဆောင်မယ်လိုနီကတော့တနင်္လာနေ့အစောပိုင်းပါတီဝင်တုကိုပြောတဲ့မိန့်ခွန်းမှာသဘောထားပြော့ပြော့ပြောင်းပြောင်းပြောဆိုခဲ့ပါတယ်တိုင်းပြည်ကိုဥဆောင်မှုသူတို့ကိုလူထုကအနှင်းလာရင်အဲ့ဒီတာဝန်ကိုယူသွားမှာဖြစ်တယ်လို့အီတလီနိုင်ငံသားအားလုံးညီညွတ်ရေးအတွက်ဆောင်ရွက်မယ်လို့ပါတီကောင်ဆောင်မယ်လိုနီကပြောခဲ့ပါတယ်မယ်လိုနီရဲ့လက်ရာပါတီနဲ့အခြားလက်ရာမဟာမိတ်တွေပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့ဖို့ရက်သတင်းပအချိန်ရယူနိုင်ပါတယ်ပါတီကောင်ဆောင်တွေကြားညှိနှိုင်းပြီးရင်တော့အီတလီသမ္မတရဲ့ခွင့်ပြုချက်နဲ့အစိုးရအဖွဲ့ဖွဲ့ရမှာပါလက်ရှိဝန်ကြီးချုပ်မာရီယိုဒရက်ဂီဟာလွန်ခဲ့တဲ့နှစ်လအစိုးရပြုတ်ကျခဲ့ပြီးတဲ့နောက်ယာယီအိမ်ဆောင်အစိုးရဖြစ်တာဝန်ယူနေတာပါအ
ာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းရဲ့နီးလန်းနဲ့ဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံရဲ့ပြည်ပခန့်ချုပ်ငြိမ်းအောင်အကောင်းဆုံးအကူအညီပေးနိုင်မယ်လို့ယုံကြည်တဲ့အကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမုတ်ဝီနိုင်ကကုလသမဂ္ဂအထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းပတ်တောက်ကြနေကပြောဆိုသွားပါတယ
် As an immediate neighbor with the longest land border 2470kilometers long it is in Thailand's vital interest
ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့အနီးဆုံးအင်းနီးချင်းနိုင်ငံဖြစ်ပြီးမြန်မာနိုင်ငံငင်းချမ်းရင်းနဲ့တည်ငြိမ်ရေးအလင်းအမြန်ပြန်ရဖို့ဆိုတာထိုင်းနိုင်ငံရဲ့အကျိုးစီးပွားအတွက်အမတန်အရေးကြီးပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုက်ကပြောဆိုသွားပါတယ်မြန်မာနိုင်ငံအတွင်းသက်ဆိုင်ရာအဖွဲ့အစည်းအားလုံးတင်းမာမှုတွေလျှော့ချပြီးအကြမ်းဖက်မှုတွေအဆုံးသတ်ရေးချက်ချင်းဆောင်ရွက်ဖို့နဲ့ကွဲလွဲချက်တွေကိုငင်းငင်းချမ်းချမ်းအပြေရှားနိုင်အောင်ဆွေးနွေးညှိနှိုင်းဖို့လည်းတိုက်တွန်းတဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောဆိုသွားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံရဲ့အပြုသဘောဆောင်တဲ့အခမ်းအနားကိုထိုင်းနိုင်ငံအနေနဲ့ထောက်ခံတယ်လို့အာဆီယံအဖွဲ့ကြီးနှစ်ပေါင်းများစွာထိထိရောက်ရောက်ကျင့်သုံးခဲ့တဲ့အကြံပေးဆွေးနွေးတာပူးပေါင်းဆောင်ရွက်တာအဖွဲ့ဝင်တွေအကြသဘောတူညီချက်ရယူတာစတဲ့နိလအနေနဲ့မြန်မာနိုင်ငံအတွက်အကောင်းဆုံးကူညီပေးနိုင်တဲ့နေရာမှာရှိတယ်လို့ယုံကြည်တဲ့အကြောင်းလဲထိုင်းဝန်ကြီးပရာမုတ်ဝီနိုက်ကပြောပါတယ်ဒွန်ပရာမုတ်ဝီနိုက်ဟာဖွဲ့စည်းပုံအခြေခံဥပဒေခွန်ရုံးကဝန်ကြီးချုပ်သက်တမ်းကိုစီစစ်ပြီးတာဝန်ဆိုင်ငံ့ခံထားရတဲ့ပရာယုတ်ချန်အိုချာအစာကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 5885တို့ပြင်စနစ်တင်နေမှုတွေမှာတော့လိုင်းလမီတာ190 kHz 1905အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ညဘက်တရိန်တွေကို VOE ကဆက်လက်ကျင်းညာနေပါတယ်အိန္ဒိယမြန်မာနိုင်ငံအတွင်းမှာငြိမ်းချမ်းရေးပြန်လည်ရရှိဖို့အိန္ဒိယအစိုးရအနေနဲ့ဆရာနိုင်ပင်တွင်နဲ့ရောတခြားတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးသင့်တယ်လို့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဇိုရမ်ထန်ငါကတိုက်တွန်းလိုက်ပါတယ်အိန္ဒိယကငြိမ်းချမ်းရေးအတွက်ဂျာဝင်ဆောက်ရွက်ပေးတင်တယ်လို့မြန်မာနိုင်ငံသားတချို့အုပ်စုတွေကတောင်းဆိုတာကိုလက်ခံရရှိခဲ့ကြောင်းပြည်내ဝန်ကြီးချုပ်ကအိန္ဒိယနိုင်ငံအခြေစိုက် The Week Magazine ကိုပြောခဲ့တာပါစနေနေ့ကမြို့တော် Daily ကနေပြန်ရောက်မှသတင်းတောက်တွေနဲ့ဝန်ကြီးချုပ်ဇိုရမ်ထန်ငါကတွေ့ဆုံခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အနည်းငယ်ကသူဟာအိန္ဒိယမျိုးသားလုံခြုံရေးအကြံပေးအာဂျစ်ဒိုဗယ်နဲ့ငြိမ်းချမ်းရေးခီးစဉ်တစ်ခုတွားခဲ့ဘူးတယ်လို့သူကဆိုပါတယ်အနာသိမ့်ပြီးကြတဲ့မြန်မာနိုင်ငံဘက်ကဒုက္ခတွေ3000ဝန်းကျင်ဟာမီဇိုရမ်ပြည်နယ်အနှံ့အပြားမှာသွားရောက်ခိုးလုံနေကြရပါတယ်ဒုက္ခတွေအများစုဖြစ်တဲ့ချင်းတိုင်းရင်းသားတွေဟာမီဇိုရမ်မှာရှိတဲ့မီဇိုလူမျိုးနဲ့မျိုးရိုးဆင်းသက်ခဲ့ဖို့ရောယဉ်ကျေးမှုပါတူကြတယ်လို့ဆိုပါတယ်ဒုက္ခတွေရဲ့နေထိုင်ရေးနဲ့စားရေးတောက်ရေးကိုအစိုးရ NGO တွေဖျားเจ้าတွေနဲ့ကြေးရွာအာဏာပိုင်တွေကပံ့ပိုးပေးနေကြတာပါ
မြန်မာနိုင်ငံရဲ့ဖြစ်ပေါ်မှုအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုနောက်ဆုံးတင်သွင်းခဲ့တဲ့အခုနှစ်ဇွန်လကစလို့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခအကြောက်တရားနဲ့လုံခြုံရေးအခြေအနေတွေဟာဆိုးဝါးဆိုးရွားလာခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယာယီမဟာမင်းကြီးနဒာအယ်နာရှိဖ်ကလူ့ခွင့်ရေးကောင်စီရဲ့52ကြိမ်မြောက်ညီလာခံမှာဒီကနေ့တင်ပြခဲ့ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ဆိုးဝါးလာတဲ့အခြေအနေတွေပြောင်းလဲနိုင်ရေးအတွက်အရေးပေါ်လှုပ်ဆောင်မှုတွေလိုအပ်နေပြီးငြိမ်းချမ်းရေးဒီမိုကရေစီနဲ့ရေရှည်တည်ထောင်တဲ့ဖွံ့ဖြိုးမှုအစီအစဉ်တွေဆောင်ရွက်ဖို့လိုအပ်နေတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ဟာအတိုက်ခံအရာစုတွေကိုပြစ်မှတ်ထားတိုက်ခိုက်ုံနဲ့မကဘဲအတိုက်ခံတွေကိုထောက်ခံအားပေးတယ်လို့ယူဆတဲ့လူမှုအတိုင်းဝိုင်းတွေကိုပါပြစ်မှတ်ထားတိုက်ခိုက်နေတယ်လို့နဒာအယ်နာရှိဖ်က လူခွင့်ရေးကော်မရှင်မှာထွက်ဆိုပါတယ်။စကိုင်းနဲ့မကွေးတိုင်း၊ကချင်း၊ကယား၊ကရင်၊ရခိုင်နဲ့ရှမ်းပြည်နယ်စတဲ့ဒေသတွေမှာဖြစ်နေတဲ့ပြည်ပကတွေအတွင်းမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်နေတဲ့ကိစ္စကိုထည့်သွင်းပြောဆိုတာမှာစာတင်ကြောင်းနဲ့အရဖက်ဆိုင်ရာအစာအုပ်ပေါင်း 3,000 ကျော်လောက်ပျက်စီးဆုံးရှုံးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်စကိုင်းတိုင်းဒီပရင်မြို့နယ်အတွင်းကလက်ရက်ကုန်းကျေးရွာကိုစစ်ကောင်စီတပ်တွေကစက်တင်ဘာလ16ရက်နေ့ကတိုက်ခိုက်ခဲ့တာမှာအနည်းဆုံးကလေးငယ်6ဦးသေဆုံးပြီး12ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်သက်သေတွေရဲ့ထွက်ဆိုချက်ကိုကိုးကားပြီးဒီကနေ့တင်ပြတဲ့အထဲနဒါအယ်နရှိဖ်ကဥပမာတစ်ခုအနေနဲ့တင်သွင်းခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစလို့ကလေးငယ်188ဦးအပါအဝင်လူပေါင်း2316ဦးတပ်ဖြတ်ခံခဲ့ရပြီး15609ဦးဖမ်းဆီးခံခဲ့ရတာမှာ12464ဦးဟာအခုချိန်ထိထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နေရေးအတွက်မြန်မာစစ်ကောင်စီကိုဖိအားတိုးပေးဖို့လိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာက AFP သတင်းဌာနနဲ့တီးတန့်တွေ့ဆုံမိန့်မောင်းကမှပြောဆိုခဲ့ပါတယ
် Definitely we want that they should go back to their own country to live their own life
တေကြတာကတော့သူတို့အားလုံးကိုသူတို့နေရရင်နိုင်ငံကိုပြန်ပြီးပုံမှန်ဘဝရပ်တည်နေထိုင်ခွင့်ရတာကိုလိုလားပါတယ်ဒါကြောင့်သူတို့ကိုဘေးကင်းလုံခြုံစွာနေရပြန်နိုင်ဖို့နဲ့အစစတာဝန်ယူဖို့အတွက်မြမအစိုးရကိုနိုင်ငံတကာအသိုက်အဝန်းကဖိအားတိုးပေးစေချင်ပါတယ်လို့ AFP သတင်းဌာနနဲ့ပြီးခဲ့တဲ့သတင်းပတ်တီးတန့်တွေ့ဆုံမေးမြန်းခန်းမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောဆိုသွားခဲ့တာပါရိုဟင်ဂျာဒုက္ခသည်တွေရှိနေသည့်တာဝန်ယူရတာကြောင့်ဒေသခံဘင်္ဂလားဒေ့ရှ်နိုင်ငံသားတွေရဲ့စိုက်ပျိုးနိုင်တဲ့မြေယာတွေဆုံးရှုံးသလိုတဘာဝပတ်ဝန်းကျင်ပျက်စီးမှုတွေလည်းကြုံရတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောဆိုသွားခဲ့ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံအနောက်ဘက်မှာတင်းတင်းကုန်နေနေလေပိုင်းကဟိန္ဒူဗုဒ္ဓဘာသာဒီကမှာဟိန္ဒူဖျားဘူးတရား9ရောက်ပါတဲ့မော်တော်ယာဉ်တစ်စင်းတိတ်မောက်ခဲ့တာကြောင့်လူ32ဦးတဲ့မနေ့တစ်ဆုံးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲကပြောပါတယ်လူအဆမတန်တင်ဆောင်လာတဲ့မော်တော်ဟာပန်ချဂတ်ခရိုင်အတွင်းဗူဒာဒေတာကကာရာတိုမြစ်တစ်ဖက်မှာရှိတဲ့ဟိန္ဒူဘုရားကျောင်းတစ်ခုကအပြန်နေကင်းပိုင်းမှာတိတ်မောက်ခဲ့တာလို့ဒေတာရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။လေမောက်တာကိုမျက်မြင်တွေ့ခဲ့တဲ့မြေကမ်းနှဖုံးမှာရှိနေတဲ့သုံးဘင်းကားဆရာကတော့သူ့အနေနဲ့ခီးစက်တချို့ကိုအသက်ရှင်ရက်ကတင်ခဲ့တယ်လို့ရုပ်အလောင်းတချို့ကိုလည်းရယူနိုင်ခဲ့တယ်လို့ပြောပါတယ်။ဒီနေ့လာနေမနေ့ပိုင်းမှာတော့ရုပ်အလောင်း32လောက်နဲ့မနည်းကိုအနီးနားကကားဆရာတွေနဲ့ဒေတာကနေကဆယ်ယူခဲ့တယ်လို့ရဲချုပ်ကပြောပါတယ်။အဲ့ဒီထက်မှာတော့အမျိုးသမီးရုပ်အလောင်း12လောက်နဲ့မနည်းနဲ့ကလေးရုပ်အလောင်း10လောက်ပါတယ်လို့ပြောဆိုကြပါတယ်ခင်ဗျာ။
ထိတ်တရောက်သတင်းတွေကိုဥတည်မောင်တန်းနဲ့ကိုဇော်ဝင်းလိုက်တို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့အင်းစိန်ထောင်ကနိုင်ငံရေးအကျဉ်းသားတွေကိုထောင်အရွှေပြောင်းလုပ်တဲ့အကြောင်းနဲ့ဆက်ပြောပြချက်ပါတယ်အင်းစိန်ထောင်တွင်နိုင်ငံရေးအကျဉ်းသားတွေထဲကရစသက်ကြီးပုံမာတွေအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမာတွေနဲ့ထောင်ဒဏ်ချမှတ်ခံထားရသူအယောက်200ကျော်ကိုတရားဝတီထောင်ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းထောင်အာဏာပိုင်တွေကပြောင်းရွှေ့ခဲ့တဲ့အကြောင်းအကျဉ်းသားတွေနဲ့နှီးစက်တဲ့ရှေ့နေသူကပြောပါတယ်။အဲ့လိုပြောင်းရွှေ့ခံရသူတွေထဲမှာသတင်းမီဒီယာသမားတချို့လည်းပါဝင်တယ်လို့သိရပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမဆုမောပြောပြပေးပါရှင်။
အင်းစိန်ထောင်တွင်းကနေတာယာဝတီထောင်ဘက်ကိုပြောင်းရွှေ့ရတဲ့အကျဉ်းသားအရေအတွက်ကအယောက်250လောက်ရှိမယ်လို့ခန့်မှန်းတဲ့အကြောင်းအကျဉ်းထောင်ရဲ့နှီးစက်သူရှေ့နေတူက VOA မြန်မာပိုင်းကိုပြောပါရတယ်။အဲ့ဒီထဲကအယောက်50လောက်ဟာအမျိုးသမီးနိုင်ငံရေးအကျဉ်းသားတွေဖြစ်တယ်လို့ပြောပါရတယ်။တာယာဝတီထောင်ကိုပြောင်းရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသူတွေထဲမှာတော့အမျိုးသမီးအလွတ်တန်းသတင်းတောက်တူဖြစ်တဲ့မန်ငိမ့်ငိမ့်အေးလို့ခေါ်တဲ့မတ်မေဘယ်လည်းပါဝင်တယ်လို့သူ့ရဲ့ရှေ့နေကပြောပါရတယ်။
ဟုတ်တယ်ဟုတ်တယ်မြေရမှာလေအရှင်သာရှင်ကိုထောင်ကြတယ်တရင်တော့ဟိုကလေးမလေးလေးနေပဲအေးနင်းနေပါသွားတယ်ဘာလို့ဒီလိုရုပ်ကြီးထောက်ကြတော့ဒီမှာအဓိကဒီမှာကမနောက်ကဆက်ပြီးတော့အထုနဲ့ထိန်းသိမ်းတာကလေမြားလာတယ်နောက်ဒီထောင်ကြပေါ့နော်ငါငါစာကြည့်တော့ဘာလို့ဒီအမှုအသေးလေးနဲ့စွဲထားတဲ့အမှုတွေကလေတော်တော်များများကပြစ်ပြီးတော့အမိတ်နေချတာမြားလာတဲ့အခါကျတော့ဒီမှာထောင်ရအင်အားရယ်များလာတဲ့သဘောရှိလို့ဒါကျွန်တော်ဟိုဘက်ကတာဝန်တို့တိုင်းမျိုးကိုရှိနေနေသူပါတယ်
ပြီးခဲ့တဲ့ရပိုင်းတုန်းကအင်းစိန်အချင်းတောင်တွေကနေပြန်လွတ်မြောက်လာသူတို့ရဲ့ပြောဆိုချက်အရအင်းစိန်ထောင်တွင်းကအချင်းကန်တိုင်းလူလူမှလူဦးရေကနှစ်ဆဖြစ်နေပြီးနိုင်ငံရေးပုံမှန်တွေနဲ့အဖမ်းခံရသူတွေကအများဆုံးဖြစ်နေတယ်လို့ပြောပါရတယ်။ နိုင်ငံရေးအကျဉ်းသားတွေကိုထောင်အာဏာပိုင်တွေဘက်ကဖိနှိပ်တာအပြင်နှစ်ကြီးအကျဉ်းသားတွေဘက်ကရိုက်နှက်ဆဲဆိုတာတွေလုပ်နေသလိုနေရာထိုင်ခင်းအခက်အခဲတွေကြားမှာတချို့နေရာအတွက်ငွေပေးရတာတွေလည်းရှိတယ်လို့အမည်မဖော်လိုတဲ့လူမြောက်လာသူတဦးကပြောပြပါဗျ။ထောင်ထဲမှာအကျဉ်းသားတွေများလာတဲ့အတွက်အဆောင်တိုးချဲ့တာတွေအချင်းလှုပ်ဆောင်နေတယ်လို့လည်းနိုင်ငံရေးအကျဉ်းသားတွေနဲ့နှီးဆက်တဲ့သတင်းရက်ွက်ကပြောပါတယ်။အကျဉ်းဦးစီးဌာနတာဝန်ရှိသူတဦးကတော့နိုင်ငံရေးအကျဉ်းသားမရှိကြောင်းနဲ့ထောင်တွင်းဖိနှိပ်မှုတွေမရှိတဲ့အကြောင်းတုံ့ပြန်ညှင်းဆိုပါတယ်
။အဲ့ဒါဆိုလေကျွန်တော်ကပြောပြအောင်မေး။ပထမတစ်ခုကနိုင်ငံရေးအကျဉ်းသားဆိုတဲ့သကလုံးကျွန်တော်တို့ဌာနအနေနဲ့နားမလည်ပါဘူး။အဲဟုတ်ပြီနော်ကျွန်တော်တို့ဌာနနိုင်ငံရေးအကျဉ်းသားဆိုတာနားမလည်ပါဘူး။တည်ဆဲဥပဒေတစ်ခုခုချိုးဖောက်တဲ့အတွက်တက်ဆိုင်ရာတရားဝင်တစ်ခုကနေပြီးတော့ပြည်ထောင်တစ်ခုသတ်မှတ်ပြီးလာရောက်ပို့ဆောင်တဲ့ဥစ္စာတွေတော့ရှိပါတယ်။အဲနိုင်ငံရေးအကျဉ်းသားလို့ပြောလိုက်ရင်ကျွန်တော်တို့ကတော့နားမလည်တော့ပါဘူးခင်ဗျာ။ဟုတ်ပြီနော်ဒါကတစ်ခုကျွန်တော်ဖြည့်ပြီးတယ်။နောက်တစ်ခုကတော့ထောင်ရင်းမှာခုနကကျွန်တော်ပြောတဲ့ဖိနှိပ်တယ်ဆိုတဲ့စကားလုံးလေးသုံးသွားတာရှိပါတယ်။ကျွန်တော်တို့အကျဉ်းထောင်မှာဥပဒေလုံထုံးလုံပြီးဆိုတာတွေရှိပါတယ်။အဲဒီဥပဒေလုံထုံးလုံပြီးနေတဲ့အနည်းဆက်ဆုံးအတိအကျဆုံးကျွန်တော်တို့ကြိုးပမ်းဆောင်ရွက်လျက်ရှိပါတယ်။ဖိနှိပ်ခြင်းဆိုတဲ့အသုံးလုံးလည်းကျွန်တော်တို့မှာမရှိပါဘူး။
ပြည်တွင်းအကျဉ်းထောင်တွေကအခြေအနေတွေကိုအပြင်ကနေပြီးတော့မသိအောင်သတင်းအမှောင်ချထားတာပြင်ပကအခြေအနေကိုမသိအောင်ပိတ်ပင်အဆက်အသွယ်ဖြတ်တာနိုင်ငံရေးအကျဉ်းသားတွေကိုကိုဗစ် -19 ကပ်ရောဂါအကြောင်းပြပြီးတော့မိသားစုနဲ့တွေ့ခွင့်မပေးတာတွေလှုပ်ထားတာမို့ထောင်တွင်းညှင်းပန်းနှိပ်စက်မှုနဲ့လူခွေးချိုးဖောက်မှုတွေကိုအပြင်ကနေသိမသိတဲ့အကြောင်းအကျဉ်းသားကူညီအဖွဲ့တွေကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေကိုဘာကြောင့်ထောင်ရွှေ့တယ်ဆိုတာမျိုးကိုတော့စစ်ကောင်စီဘက်ကထုတ်ပြောတာမျိုးတော့မရှိပါဘူးမကြသေးခင်လပိုင်းတွေအတွင်းအင်းစိန်ထောင်မှာထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသား၄ဦးကွက်မြက်ခံရပြီးအစာငတ်ခံဆန္ဒပြတဲ့သူတချို့ရှိခဲ့တယ်လို့ဆန္ဒပြတဲ့သူတွေကိုဆောင်ပြောင်းတာတိုက်ပိတ်အေးအေးယူတာတွေရှိတယ်လို့အမည်မဖော်လိုတဲ့အင်းစိန်ထောင်ကပြန်လွတ်မြောက်လာသူတို့ကပြောပါရယ်ပြီးခဲ့တဲ့လပိုင်းအတွင်းမှာပဲအင်းစိန်ထောင်ကနေတခြားပြည်နယ်နဲ့တိုင်းအသီးသီးထောင်တွေစီကိုအယောက်800နီးပါးပြောင်းခဲ့တယ်လို့အကျဉ်းသားတွေနဲ့နှီးဆက်တဲ့ရှေ့နေတိုင်းဝိုင်းကခံမှန်းပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ရဲ့ထုတ်ပြန်ချက်အရဆီယနာသိမ်းပြီးတဲ့နောက်မှာဖမ်းဆီးချုံနှောင်ချင်းခံထားရသူစုစုပေါင်း15,000လောက်ရှိပြီးတော့အဲ့ဒီထဲမှာ12,000ကျော်ဟာဆက်လက်ဖမ်းဆီးခံရစေဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ AABB ကထုတ်ပြန်တဲ့စည်းရင်းတွေဟာခြေကားဖော်ပြတဲ့စည်းရင်းတွေဖြစ်တယ်ဆိုပြီးလက်မခံပဲပယ်ချထားတာဖြစ်ပါတယ်ရှင
်အင်းစိန်ထောင်ကနိုင်ငံရေးအကျဉ်းသား200ကျော်ကိုတာယာဝတီထောင်ကိုပြောင်းရွှေ့တဲ့အကြောင်းမတ်စုံမပြပြပေးခဲ့တာပါအခုဆက်ပြီးရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါရခိုင်မြောက်ပိုင်းကမောင်တော်မြို့နဲ့ကြောက်တော်နဲ့မင်းပြစတဲ့မြို့တွေကကြေးရွာတချို့မှာမြန်မာစစ်တပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးကြားတဲ့အတွက်ဒေသခံတို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းရခိုင်ဒေသခံတွေကပြောပါရယ်ပြီးခဲ့တဲ့နှစ်ရက်အတွင်းမှာပဲလက်နက်ကြီးကြီးကြားပြီးတော့၄ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာထိခိုက်ဒဏ်ရာရတဲ့အထက်မှာကလေးငယ်တို့လည်းပါဝင်တဲ့အကြောင်းပြောပါရယ်ရခိုင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုကိုသားညုံကပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ကနဂရာကြီးရွာကိုမနေ့ည7နာရီလောက်မှာမြန်မာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးထိမှန်ပြီးတော့အသက်9နှစ်အရွယ်ကလေးငယ်တူသေဆုံးခဲ့တယ်လို့နဂရာကြီးရွာလူကြီးတူက VOA ကိုပြောပါရယ
်အဲသူတို့ကနေပြီးတော့ဒီလက်နက်ကြီးကနေပြီး7နာရီ6မိနစ်မှာစာပစ်ပါတယ်ခင်ဗျအစ်စ်6နာရီ5မိနစ်အချိန်လောက်မှာအထိပါတယ်ခင်ဗျအဲ့အိမ်ကိုတယောက်တည်းတယ်တယောက်တည်းရန်ရတယ်
ထိခိုက်သေဆုံးတဲ့ဒရင်နဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့မရသေးပါဘူးဒါပြင်ပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကလည်းအဲ့ဒီနဂရာကြီးရွာကိုလက်နက်ကြီးကြီးကြောက်ခဲ့တာကြောင့်ဒေသခံ၄ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့နေတချို့ပျက်စီးသွားခဲ့တယ်လို့လည်းဒေသခံတွေကပြောဆိုပါတယ်အခုလိုမျိုးမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်တက်ခိုက်တဲ့အတွက်ဒေသခံရွာသားတွေစိုးရိမ်ပြီးတော့ဘေးလွယကိုထွက်ပြေးတင်းရှောင်နေကြရပါတယ်စစ်ကောင်စီဘက်ကတော့ဒီလိုမျိုးလက်နက်ကြီးတွေနဲ့ပစ်ခတ်တက်ခိုက်နေတယ်ဆိုတဲ့ပြောဆိုချက်ပေါ်မှာတုံ့ပြန်တာသတင်းထုတ်ပြန်တာမရှိသေးပါဘူးအေလနက်ကိုင်ဖွဲ့ဟာညီနေကလန်ချက်ကိုလက်မခံဘဲနဲ့နေကြားဆောင်စခန်းတွေကိုစတင်တက်ခိုက်တဲ့အတွက်လိုအပ်တဲ့အတိုင်းတုံ့ပြန်နေတယ်လို့စစ်ကောင်စီဘက်ကပြောပါရယ်။နဂရာကြီးရွာသားတူကတော့တိုက်ပွဲဖြစ်တာမဟုတ်ဘဲနဲ့အရသားတွေနေထိုင်တဲ့နေအိမ်တွေကိုပစ်ခတ်နေတာဆိုပြီးတော့ဆွဆွဲပါရယ်
။ဆေးအနာချင်းအစိုးရအနေနဲ့ဒီလိုလုံတာတော့မတရားဘူးလို့ကျွန်တော်တို့အဲ့လိုသုံးသပ်ပါတယ်ခင်ဗျာ။စီးရဲတခုလုံးတယ်ဆိုလို့ရှိရင်တော့စနစ်တကျနဲ့ရန်သူကိုတိုက်ခိုက်ဖို့အတွဲတော့ပါတယ်။အဲ့လိုမဟုတ်ဘဲနဲ့သူတို့ဒါနေပြီးတော့ဒီ UR တွေကိုပြင်မဲ့ပြီးတော့တိုက်ခိုက်တာဆိုလို့ရှိရင်တော့ဒါနေပြီးတော့ဒီစစ်အပြင်ဆိုလို့ရှိရင်တော့ဒီရသွေးပြင်မှုကျူလွန်နေလို့ကျွန်တော်အဲ့လိုသုံးသက်ပါတယ်ခင်ဗျ
။ဒါပြင်ဒီကနေ့မနေ့ပိုင်းကလည်းမင်းပြမြို့နယ်အတွင်းကြေးရွာတချို့ကိုမြန်မာစစ်တပ်ကလေရင်တွေနဲ့လေကြောင်းကနေပြီးတော့ထိုးစစ်ဆင်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်။ မင်းပြမျိုးနယ်ကခေါလောင်ချောင်းကြီးရွာတွင်လက်နက်ကြီးကြီးကြဲရောက်ပေါက်ကွဲခဲ့ပြီးတော့ဖုန်းချောင်းအောက်မှာပုံနေသူတွေတဲကအသက်7နှစ်ဝန်းကျင်ကလေးငယ်2ဦးနဲ့အမျိုးသမီး2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ခေါလောင်ချောင်းဒေသခံတူကပြောပါတယ်။ထိခိုက်ဒဏ်ရာမပြင်းထန်ပေမဲ့စေကုသမှုခံယူနေရတယ်လို့ဒေသခံကပြောပါတယ
်။မြေပြားပစ်လိုက်တဲ့ကြီးစံကမှဖုန်းချောင်းကအဲချောင်းအောက်ကနေတိုင်ကိုကြတော့သူတဲကဟိုအစားနိုင်စင်သွားတယ်သူတို့ကလေး3ယောက်မိန်းကလေး20ကျော်ယောက်ျားလေးညောက်ကကြတော့30နဲ့တနည်းလား73လားမသိဘူး3ယောက်သူတို့ကဟိုတိုက်ပွဲဖြစ်မယ်ဆိုတော့ဖုန်းရွာရဲ့ဖုန်းကြောမှာတော့ပုံတာပေါ့အဲ့မှာနေပြည်ပြစ်လိုက်တဲ့ဟိုစီကံကလာထိတာဟိုဒဏ်ရာတော့တိတ်မပြင်းထန်ဘူးဟိုစီကံမှာသူတို့ဟိုစီးလေးပါလိထဲပတီးလေးပါနေ
စီးတက်မှနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တွေမှာမြန်မာစစ်တပ်ဘက်ကကုန်းချောင်းရေချောင်းလမ်းတွေကိုပိတ်ဆို့ပြီးတော့အေးရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုမထောက်ပံ့မှုစီးပွားရေးလုပ်ငန်းရှင်တွေဓာတ်ကန်ပြည်သူတွေကိုသတိပေးနေပါတယ်ဒေသခံတွေအကြောင်းမှာတော့စနေခါသေးပို့ဆောင်ရေးခက်ကြုံနေရတယ်လို့လည်းပြောပါတယ်ရခိုင်မြောက်ပိုင်းဒေသမြို့နယ်တချို့မှာပြီးခဲ့တဲ့လပိုင်းကစပြီးတော့အေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့ထောင်နဲ့ချီတဲ့ဒေသခံတွေလည်းဗီလီယာကိုထွက်ပြေးနေရပါတယ်ခင်ဗျာ
ရခိုင်မြောင်းဝိုင်းမှာစစ်ကောင်စီလက်နက်ကြီးကြီးထီလို့အရက်သားတချို့တန်ရာရတဲ့တဲ့ကိုသားညုံပြပြပေးခဲ့တာပါအခုဆက်ပြီးတော့ပြည်ပမှာအလုံးလုံးနေတဲ့မြန်မာတွေရဲ့အိမ်ပြန်ပို့ရမယ့်ငွေပမာဏကိုတတ်မှတ်တော့မယ့်တဲ့ပြောပြပေးချင်ပါတယ်ပြည်ပမှာအလုံးသွားလုံးနေတဲ့မြန်မာနိုင်ငံသားတွေရဲ့အိမ်ပြန်ပို့ရမယ့်အနည်းဆုံးငွေပမာဏကိုမကြခင်မှာတတ်မှတ်သွားမယ်လို့အလုံးသမားရေးဌာနတာဝန်ရှိသူတူက VOA ကိုပြောပါတယ်ရရှိတဲ့လစာအပေါ်မူတည်ပြီးပမာဏအနည်းများကိုသတ်မှတ်သွားမှာဖြစ်တဲ့အကြောင်းနဲ့ဒီပမှာလုတ်ကိုင်းတဲ့အလုတ်အမျိုးအစားအကုန်လုံးအကျုံးဝင်သွားလိမ့်မယ်လို့လည်းပြောပါရယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငင်းချမ်းပြောပြပေးပါမရှင
်တရားဝင်လုတ်သားဆေးလွတ်မှုနဲ့ပြီးပမှာအလုတ်သွားရောက်လုတ်ကိုင်းနေကြတဲ့မြန်မာနိုင်ငံသားတွေရဲ့အိမ်ပြန်ပို့ရမယ့်အနည်းဆုံးငွေပမာဏကိုသတ်မှတ်သွားဖို့မြန်မာအလုတ်သမားရေးဌာနဘက်ကစီစဉ်နေတဲ့အကြောင်းအလုတ်သမားရေးဌာနရဲ့အမြင့်တမ်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါရယ်ဒီလိုစီစဉ်တာမှာနှစ်နိုင်ငံနားလည်မှု MOU နဲ့သွားတဲ့လုပ်သားတွေအပြင်အလုပ်ခေါ်စာနဲ့သွားတဲ့လုပ်သားတွေလည်းအကျုံးဝင်လိမ့်မယ်လို့သူကပြောပါတယ
်သူတို့ဒီ EC ချုပ်တဲ့အခါမှာသက်ဆိုင်နိုင်ငံကိုသွားမယ်ကဒီ EC စာချုပ်မှာပါတဲ့ဒီလသာနှုန်းထားရဘလောက်တော့အတီးဆော့ကြာနိုင်လို့ရလဲတင်နေဆိုတာဒါလေးကိုကျွန်တော်တို့ဟိုဘက်ကဘိုင်တနေကိုလည်းကျွန်တော်တို့ဒီနိုင်ပြီးတော့ဆောင်နေသေးဖြစ်တယ်အဲတော့ဒီဘက်ကလည်းကျွန်တော်တို့ limited နဲ့ပတ်သက်လို့လည်းကျွန်တော်တို့ဖြစ်တဲ့ဖြစ်တိုင်းနဲ့နှုန်းထားကိုပြရတာပြီးတော့ဒီပုံမှာကျွန်တော်တို့ဒီနိုင်တွက်ချက်နေသေးဖြစ်ပါတယ
်နောက်ပိုင်းဆေးလွတ်မဲ့အလုပ်သမားတွေဆိုရင် agency တွေနဲ့စာချုပ်ချုပ်ခရဲကပြန်လွှဲမဲ့ငွေပမာဏကိုထဲချုပ်ပေးဖို့အလုပ်သမားဌာနကစီစဉ်နေတာပါလက်ရှိမှာလည်းလုံခြုံရှာဖွေရေး agency တွေနဲ့ဒီကိစ္စကိုဆွေးနွေးနေတာပါ Golden Sea မြန်မာ agency ရဲ့တာဝန်ရှိသူတူကအခုလိုပြောပါဗျာ
အဲ့မကြတော့ဘူးလို့ပြောတယ်ခင်ဗျအဲ့ဒါထည့်အောင်ကိုကြတော့ဘူးဆိုကျွန်တော်တို့မှန်းတာတော့နောက်ဆုံးဟိုကဒီနှစ်ကုန်တော့ပေါ့နှစ်ကုန်တော့ဒီမှာပါလာတော့မှာခင်ဗျဒီလာတဲ့လာမှာသူတို့ဖြစ်နိုင်အောင်ကောင်းတဲ့ပေါ်ပိုင်းနဲ့ဆိုသိမကြတော့ဘူးခင်ဗျအဓိကတော့သူတို့ဒီကတော့နိုင်ငံသားဟိုလိုမျိုးဒီကျွန်တော်သူတို့ခရီးတွေတွေ့တဲ့ပုံမှာမူတည်ပြီးတော့ဒီကျွန်တော်လည်းစီးရင်နေတဲ့ဒီကောင်မှာပေါ့
Western Union လို့နိုင်ငံတကာငွေလွှဲစနစ်နဲ့လွှဲနိုင်ဖို့အတွက်ကနဦးစဉ်းစားထားကြတယ်လို့ agency တချို့က VOA ကိုပြောပါတယ်တင်မောသားတွေကတော့အလုံသမားဝန်ကြီးဌာနရဲ့ဓာတ်ရိုက်ထိန်းချုပ်မှုအောက်မှာမရှိဘဲပို့ဆောင်ဆက်သွယ်ရေးဌာနအောက်မှာရှိပါတယ်ဒါကြောင့်လည်းဒီအစီအစဉ်မှာအလုံးပါဝင်တယ်လို့ပြောလို့မရသေးကြောင်းအလုံသမားရေးဌာနဘက်ကပြောပါတယ်ပြည်ပရောက်မြန်မာတွေကြားမှာတော့ဘုံပန်ရဲ့နိုင်ငံသားငွေလဲနှုန်းသတ်မှတ်ချက်ဟာပြင်ပပေါက်ဈေးနဲ့ကွာဟနေတာကြောင့်ပုဂ္ဂလိကဟွန်ဒီစနစ်နဲ့ငွေလွှဲစနစ်ကိုပဲသုံးနေအောင်မယ်လို့ပြောဆိုနေတာတွေလည်းရှိပါတယ်ပြည်ပရောက်မြန်မာတွေရဲ့အိမ်ပြန်ပို့တဲ့ငွေဟာ10နှစ်အတွင်းမှာအမေရိကန်ဒေါ်လာ6ဘီလီယံလောက်ရှိတယ်လို့နိုင်ငံတကာနဲ့အရက်ဖတ်အဖွဲ့တချို့ကခန့်မှန်းတွက်ချက်ခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းနိုင်ငံသားငွေထိန်းချုပ်ရေးဗဟိုဘဏ်ဘက်ကစီးပင်းစည်းကမ်းတွေချမှတ်လာတဲ့တစ်ချိန်တည်းမှာပဲပြည်ပမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဝင်ငွေပြန်လည်ပေးပို့တဲ့စနစ်အပေါ်မှာလည်းတရားဝင်ပေးပို့တဲ့စနစ်တွေကိုသုံးဖို့ညွှန်ကြားချက်တွေထုတ်ပြန်လာခဲ့ပါတယ်။ပြည်ပမှာထွက်ပြီးအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအများအပြားရှိနေပြီး၄သန်းနဲ့၅သန်းကြားမှာရှိမယ်လို့တီးခြားလွတ်လပ်တဲ့စီးပွားရေးအဖွဲ့အစည်းတချို့ကခန့်မှန်းပါတယ်အများစုဟာထိုင်းကိုရီးယားမလေးရှားနဲ့ဂျပန်နိုင်ငံတွေမှာအများဆုံးသွားရောက်အလုပ်လုပ်နေကြပါတယ်ခင်ဗျာ
ဒီဘာမှာအလုံးလုံးနေမြန်မာတွေအိမ်ပြန်ပို့ရမယ်အနည်းဆုံးငွေပမာဏတတ်မှတ်တော့မယ်ဆိုတဲ့သတင်းကိုညဉ့်ညံ့ပြောပြပေးခဲ့တာပါအခုတစ်ခါတော့ငွေကြေးမတ်တမမှုလှုပ်ဆောင်တဲ့နိုင်ငံစီးရင်မှာမြန်မာကိုထည့်သွင်းတော်မလားဆိုတာကိုကတော့ကြည့်ကြရအောင်ပါငွေကြေးခွာချမှုနဲ့အကြမ်းဖက်မှုတွေအပေါ်ငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ပြင်သစ်အခ Dilo Ted de Meso in Yamananga, yet see why ye in Yunamune, Nanganaga Aguni report Tigai Nine, so be the debate that relay trap on Ibari. Luke, ye appear Sirene, the Bawa Bowens in ye ya lo sha, Sangrene do regard or DEA, you muha, Manganet, Loya Tede, so be Taukan Joso Nibare, Sangunga people ready the ring of May dancing up your drappy, my washer.
FADF ye Autoba Lale, Parima Jemba Metsiwipema, Yamanango Amimesi, Tetwin, Sumpia Melu, Tigisan and Nisade, Suya Yashiwega Bio Surago, Niki Isha Drinzama, Yita Popja Tawari. FADF Apweha, Suya Redrain, Adin Puerine, Dawan Shidere, Bubang Puezi Tari, Nguiji Matamamu, Losan Jedrigo, Sanjabiro, Muaradri, Samani Apwebshabari, Akulo Mimesi, Tedwin Kayame Suye, Nangedaga Jinimilna Mune, Akuni. Boma, Tigan and a jaw, Pepa also a jet day inside
Niare, Siwa ตัวนี้ยังไม่เปลี่ยนไปส่วนดูแบบที่พี่เป็นสิ่งที่ในงานนี้อารมณ์มาดูไม่เจ๊ข้าวชามุรีน่าเล่นน่ะมังคุมุรีมุ้ยเสวามุรีมุ้ยเสวาทอลุมุรีสุดท้ายจ้าตัวนี้ดีมุ้ยกงจีจ้ามีอะไรพี่เป็นสิ่งกูทอบมุดด้วยถ้าชีสไม่บ้าถ้าพี่เลี้ยพี่ตาชีด้าถ้าอย่างนั้นจ้าได้คู่ทอบด้วยถ้าได้ยังไม่เล่นหูชินเลยหูพี่ตาหน้าคู่บ่เนาะแต่ไม่ดีเอาดีเอาดีก็ตัวเจ้าดีก็ยิ่งมีกับบาลเลยส่วนรูดก็สกัดว่าได้เสร็จแ
နဲ့တဘာဝတံငွေလုပ်ငန်းတို့မျိုးရင်းနှီးမြှုပ်နှံမှုတွေမှာတပိတ်မှောက်ဖို့လူခွင့်ရဖွဲ့တွေကတောင်းဆိုနေကြမှာပဲပိတ်ဆို့တံခတ်မှုတွေတိုးလုပ်ဖို့တောင်းဆိုနေကြတာပါဥချုပ်ဝင်းကတော့စစ်တပ်နဲ့ပူးပေါင်းလုပ်ကိုင်နေတဲ့တခြားနိုင်ငံတကာစီးပွားရေးလုပ်ငန်းတွေစစ်တပ်အချင်းချင်းပူးပေါင်းဆောင်ရွက်မှုတွေကိုပိတ်ပင်ဖို့လိုတယ်လို့ထောက်ပြပါတယ် FATF ရဲ့တွင်းချင်းစောင့်ကြည့်ရဲ့နိုင်ငံနဲ့ဒေသများစီးရင်ကနေလွတ်မြောက်ဖို့မြန်မာနိုင်ငံတော်ဘုံဘန်အနေနဲ့ပြည်ထောင်ဝင်ကြီးဌာနအပါအဝင်တပ်ဆိုင်ရာဌာနတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတယ်လို့ဘုံဘန်ဥက္ကဋ္ဌဒေါ်တန်တန်းစွေကစက်တင်ဘာလ20ရက်နေ့မှာပြုလုပ်တဲ့ဗန်လုံငန်းကဏ္ဍအစည်းအဝေးမှာပြောပါတယ်မြန်မာနိုင်ငံမှာတရားမဝင်ကြောက်စင်းထုတ်လုပ်မှုလက်နက်မှောက်ကိုကူးမှုတစ်ခိုးထုတ်မှုတွေကြောင့်မြန်မာနိုင်ငံအတွင်းငွေပြူငွေမဲခွာခြားတဲ့ပြဿနာတွေပေါ်ပေါက်စီဆုပြီးတော့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်း FATF အဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးကစားမှာပေါ်ပြခဲ့ပူပါတယ်ဆရာနာသိမ်းထားတဲ့ကာလမှာအခုလိုအမီမဲစီးရင်တင်သွင်းခံရနိုင်ခြေရှိတာကနိုင်ငံတွေအကျိုးစီးပွားထိခိုက်နိုင်ပေမဲ့လေဒီလှုပ်ဆောင်ချက်ကမှန်ကန်တယ်လို့တဘာဝပဝင်စီနဲ့ပတ်သက်ပြီးတော့လှုပ်ရှားနေသူတယောက်ကမှတ်ချက်ပြုထားပါတယ
်ဆိုတော့တဘာဝပဝင်စီကနေပတ်သက်ပြီးရင်ပေါ့နော်အစိုးရအစဉ်အဆက်မှားရင်းနေရတယ်အခုတဖြင့်ဒီစီအနာရှင်ကြီးဘုံလုံးလည်းအထုတ်တဲ့အချိန်မှာသူပို့ပြီးတော့တည်တည်ကြာထိခိုက်နေတာရပါတယ်အဲ့တော့ပြန်ပြီးနောက်ဆက်တွဲပေါ့နော်အော်တန်ဟစ်တန်တွေကြောင့်မှန်လေသင်ကြရတဲ့ပါတော့ဒီ2012ကနေစာရင်းပေါ့နော်အဲ့လိုကာလတွေမှာအနေချင်းဟိုသက်တာတယ်ဆိုတာကကြည်နိုင်တဲ့အနေအထားရောက်တယ်ဒါနဲ့ဆက်ပြီးပဲလုပ်ကြတယ်အဲ့တော့ဒီနေ့ဒီကာလမှာသူတို့အနေနဲ့ကအခုလိုအမီးမဲဆင်းတယ်ပြင်းတယ်ဆိုတဲ့ဒီကောင်ကိုကျွန်တော်တို့အနေနဲ့မှန်ကန်တယ်လို့ကျွန်တော်တို့ပြောကြပါတယ်ပြောနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာငွေကြေးခွာချမှုလုပ်ငန်းတွေပုံစံမျိုးစုံရှိနေပြီးတော့နိုင်ငံတကာစံတမတ်ချက်တွေနဲ့အညီလှုပ်ဆောင်ဖို့အားနည်းချက်တွေတွေ့နေရတဲ့အကြောင်းပြီးခဲ့တဲ့နှစ်တွေအတွင်းအရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်ကလေးက FATF အဖွဲ့ကြီးကမကြာခဏထောက်ပြခဲ့ပါသည်အထူးသဖြင့်ရွှေကြွေးကန်နယ်မြေကနေမြို့ရဲ့လုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးစားလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပြီးတော့စောင့်ကြည့်နိုင်ငံများစီးရင်မှာ2020ပြည့်နှစ်ဖေဖော်ဝါရီလကစပြီးတော့မြန်မာနိုင်ငံကိုထည့်သွင်းခဲ့ပါသည်ငွေကြေးခွာချမှုတိုက်ဖြတ်ရေးမှာမြန်မာနိုင်ငံဘက်ကလိုအပ်ချက်တွေရှိနေပြီးတော့ထိရောက်အောင်လှုပ်ဆောင်ဖို့ပြက်ကွက်နေတာကိုပြီးခဲ့တဲ့ဇွန်လအတွင်းကပြည်သူ့အခြေဆိုင် FATF အဖွဲ့ကထုတ်ပြန်တဲ့စာရင်းမှာဖော်ပြပြီးတော့အကြောင်းကြားထားတဲ့အကြောင်းကိုလည်း Nikkei Asia သတင်းစာမှာရေးသားထားပါလိမ့်ဒီလိုမျိုးမျက်စိမှာထဲသွင်းခဲ့ရမယ်ဆိုရင်စီးပွားရေးအရာဒဏ်ခတ်မှုတွေဟာရုံးကန်ရက်တည်နေရတဲ့မြန်မာပြည်သူတွေပေါ်မှာထိခိုက်နိုင်တဲ့ဆိုရယ်သတိပေးချက်တွေလည်းထွက်ပေါ်နေပါလိမ့်ရှင်
မဲ့ဒန်စင်ပြောပြပေးခဲ့တာပါတနင်္လာညအတွက်တင်ပြပြချက်တွေကတော့ဒီလောက်ပါပဲ viewing ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့အဝေးပန်းအကြံပေးစင်တယ်ဆိုရင်တော့ burmese@viewnews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာညစမတော်တာရှင်များရှင် VUE ကနေ2022ခုနှစ်စက်တင်ဘာလ26ရက်တနင်္လာညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 32 kHz 9393ညနဲ့9383ည line to meter 51 kHz 5885 line to meter 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်း나이ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြသတင်းတောင်မှတ်စုစီးပွားရေးကဏ္ဍ blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ဒီထဲကမှအရင်ဆုံးရုရှားနဲ့မြန်မာပူးတွဲလှုပ်ဆောင်တဲ့လုပ်ငန်းတွေအကြောင်းတင်ပြထားတဲ့သတင်းတောင်မှတ်စုအစီအစဉ်ကိုကြည့်ကြရမှာပါ။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကြောင့်နိုင်ငံတကာရဲ့ဖယ်ကျင်မှုနဲ့ပိုးပြီးကြုံလာနေရချိန်မှာမြန်မာစစ်ကောင်စီဟာရုရှားနဲ့ပိုးပြီးနှိကတဲ့ဆက်ဆံရေးရှိလာတာပါ။စစ်ကောင်စီခေါင်းဆောင်ရုရှားနိုင်ငံကိုမကြခင်ကတွားခဲ့ပြီးတဲ့နောက်ရုရှားနဲ့မြန်မာပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီတာဝန်ရှိသူတွေကပြောကြားနေပါတယ်။ဒါနဲ့ပတ်သက်ပြီးသတင်းတောက်မှတ်စုအဖြစ်ရန်ကုန်ကပေးပို့ထားတာကိုကိုသားညုံကတင်ဆက်ပေးထားပါတယ်ရှင်။
ရုရှားနဲ့နီနီကက်ကဆက်ဆံရေးတိဆောက်လာတဲ့မြန်မာစစ်ကောင်စီဟာရုရှားငွေရူဘယ်ကိုမြန်မာနိုင်ငံရဲ့ငွေပေးချေစနစ်မှာအစားထိုးအသုံးပြုဖို့နိုင်ငံခြားမှာနှိမ့်နိုင်နေပါတယ်။တစ်ချိန်တည်းမှာပဲရုရှားနိုင်ငံအကူအညီနဲ့အသေးစားနျူကလ িয়ার စွမ်းအင်စေုံတိဆောက်ဖို့လည်းနှစ်ဖက်နှိမ့်နိုင်ပြောဆိုမှုတွေရှိနေပါတယ်။ဒီကြောင့်သတင်းတော်မှတ်စုရန်ကုန်ကနေတင်ဆက်ထားပါတယ်။ကျွန်တော်တားညူပြောပြမှာပါ။စစ်ကောင်စီဥက္ကဋ္ဌဘူဂျုံမကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်တွင်းမှာနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တဲ့အစီအစဉ်တချို့ကိုစက်တင်ဘာလ20ရက်နေ့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကနီဘရိုမှာလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာပြောထားပါရယ်။ကျောင်းဝေတမိုးထိုးကြပြီးတော့အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်ငွေပေးချေရေးစနစ်မှာမြန်မာကျောင်းဝေနဲ့ရုရှားငွေတည်းပြီးချေနိုင်တဲ့ရုရှားနိုင်ငံ Mayak Bank ကတ်တွေကိုတုံးနိုင်ရေးနှစ်နိုင်ငံကြားမှာဆွေးနွေးနေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဘူဂျိုဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲအတွင်းပြောပါရယ
်။ရုရှားနိုင်ငံခီးစဉ်မှာဘူဘန်ချင်းချင်းဆွေးနွေးမှုတွေရှိပါတယ်။စီးပွားရေးနဲ့ကုန်သွယ်မှုဆိုင်ရာဆက်ဆက်လုပ်ငန်းတွေမှာရုရှားရူဘယ်နဲ့မြန်မာကျပ်ငွေတို့တိုက်ရိုက်ပေးချေနိုင်ရေးပြီးရင်တော့ကျွန်တော်ငွေပေးချေမှုစနစ်ကိုစောလင်စွာအကောင့်ထဲပေါ်နိုင်ရန်အတွက်ဒါရုရှားနိုင်ငံကပြုလုပ်တဲ့အမန်ယာကပ်ပေါ့အမန်ယာကပ်ဆိုတာဒါကိုပြောခြင်းဖြစ်ပါတယ်အမန်ယာကပ်ကိုကျွန်တော်တို့လင်းမြာစွာအသုံးပြုနိုင်ရေးအတွက်ရုရှားဒါငွေကြေးရေးအဖွဲ့အစည်းတွေကကူညီဆောင်ရွက်ပေးသွားမှာဖြစ်ပြီးရုရှားနိုင်ငံရဲ့အမန်ယာကပ်ကိုမြန်မာနိုင်ငံရဲ့ငွေပေးချေမှုစနစ်မှာအသုံးပြုနိုင်ရေးအတွက်ဆွေးနွေးလျက်ရှိပါတယ
်ရုရှားနိုင်ငံမှာဘန်ကတ်ဟာကျူဘာတောင်ကိုရီးယားတူရကီဗီယက်နမ်နဲ့ယခင်ဆိုဗီယက်ပြည်အောင်စုနိုင်ငံဟောင်းတို့ကြားမှာပဲအသုံးပြုနိုင်တဲ့ကတ်ဖြစ်ပါတယ်စစ်တပ်ကအနာရယူပြီးတော့အနောက်နိုင်ငံတွေရဲ့အေးအေးယူပိတ်ဆို့မှုတွေကြားမှာဒေါ်လာအနိုင်ကျင့်မှုတွေခံရရတယ်ဆိုပြီးတော့ဒေါ်လာစာရုရှားနိုင်ငံရူဘယ်ငွေနဲ့ဓာတ်ရိုက်ပြီးချေရေးနောက်ဒေါ်လာငွေကြေးအပေါ်မှီခေါ်မှုလျှော့ချရေးကိစ္စတွေကိုလည်းမကြသေးခင်ကမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်အတွင်းမှာဆွေးနွေးခဲ့တယ်လို့သိရပါတယ်ဒါပြင်စစ်ကောင်စီကအနာသိမ်းပြီးတဲ့နောက်ပိုင်းကျင်းပမဲ့2023ရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲအတွင်းမှာနိုင်ငံတော်ရဲ့ရေးပေါ်ကာလပြီးတာနဲ့ရွေးကောက်ပွဲပြုလုပ်မယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ပြောခွင့်ရသူဦးခင်မောင်ဦးကပြောပါတယ
်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့နိုင်ငံတော်တာဝန်ထမ်းဆောင်ရမှာဆောင်ရွက်မယ်ရှင်းလုပ်ငန်းစဉ်5ရက်ပါလုပ်ငန်းစဉ်1ပါလှုပ်ဆောင်တဲ့လှုပ်ဆောင်တိုက်တီများကိုဥလီနဲ့အညီလှုပ်ဆောင်ရရှိပါကြောင်းနဲ့ရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်များနဲ့အညီဆောင်ရွက်ပြီးစီးပါကလုံငန်းစဉ်5နှစ်အညီလွတ်လပ်ပြီးတရားမျှတတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်ရေးကိုဆောင်ရွက်လျက်ရှိပါကြောင်းတင်ပြအပ်ပါတယ်
။အခုရွေးကောက်ပွဲမှာကျင်းသုံးမဲ့ PR စနစ်ဆိုတာခိုင်လုံမဲရလက်အားလုံးကိုချိုးချပြီးတော့မဲအနေများအလိုက်လွတ်တော်အမှတ်နေရာရေးတွက်ကိုပါတီတွေမျှယူရစနစ်နဲ့အစားထိုးကျင်းသုံးမှာဖြစ်ပါတယ်။စစ်ကောင်စီကနေပြီးတော့လာမယ့်2023ခုနှစ်မှာကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲမှာအချိုးကျကုစားပြုစနစ်ကျင်းသုံးမယ်လို့ပြောဆိုထားပေမဲ့နိုင်ငံရေးပါတီတွေကြားမှာတော့သဘောထားမျိုးမျိုးရှိနေပါတယ်။ပြည်သူ့ပါတီပြောခွင့်ရသူဦးကျော်လင်းကကော်မရှင်ကကျင်းပမဲ့ PR စနစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တေချာမသိရသေးဘူးလို့ပြောပါရယ်
ဟိုရွေးကောက်ကော်မရှင်က PR တတ်မှတ်မယ်ဆိုတဲ့ဥစ္စာက
ပြောတာပဲဖြစ်တယ်တိတိကျကျကျွန်တော်တို့ကိုထုတ်ပြန်တာကျင်ညာတာမရှိသေးဘူးပေါ့တိတ်ချက်ပေါ့နော်အဲနေ့ချက်ကပီယာစနစ်ကျင်သုံးမဲ့ပြောရယ်ပေါ့နော်အဲ့ဒါပြောရယ်ပီယာစနစ်ကျင်သုံးမဲ့ဆိုရင်အဲဘယ်လွတ်တော်မှာကျင်သုံးမဲ့ဘယ်လွတ်တော်မှာမကျင်သုံးဆိုတာတိတိကျမထွက်သေးဘူးနိုင်ငံရေးပါတီတွေတော့ဒီပီယာစနစ်နဲ့ပတ်သက်ပြီးတော့ဟိုနိုင်ငံရေးပါတီအစုဖွဲ့တွေနဲ့ကြက် ဒီကောက်ပွဲကိုစစ်ကောင်စီအနေနဲ့မဖြစ်မနေကျင်းပနိုင်အောင်လို့ကြိုးပမ်းနိုင်တယ်လို့သုံးသပ်ပါတယ်။ရွှေကောက်ပွဲကတော့မဖြစ်မနေလုပ်မှာပေါ့နော်။ဘာလို့လဲဆိုတော့ဒီချိန်မှာဟိုသူတို့ရွှေကောက်ပွဲလုပ်ရင်ဟာလားဒါကအကျွတ်လို့သူတို့ဟိုအနိုင်ရမယ်ဆိုတာတော့သိကြတယ်ပေါ့။ငကိုလည်းကအဲ့လိုတည်းမှာ
ပါတီငယ်လေးတွေပဲရှိမှာပေါ့သူတို့လူတို့ကစားလို့ရတာပေါ့အဲဒီခိုင်ချိုးပါတီကတော့အဲ့မှာပြန်ပြီးတော့ခေါင်းထောင်လာမှာပေါ့လေညီမနိုင်ငံတွင်းကအကြက်တဲတွေကိုထိန်းချုပ်နိုင်ပြီးတော့ရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းလာမယ့်2023ခုနှစ်မှာပြုလုပ်ဖို့စီစဉ်ထားတယ်လို့ဗိုလ်ချုပ်မှုရှိမင်းအောင်လိုင်ကပြီးခဲ့တဲ့ရုရှားခီးစင်မှာဒီရုရှားသတင်းဌာနတစ်ခုနဲ့မေးမြန်းကန်တွင်ပြောပ
ို့ရုရှားအစိုးရပိုင်ရူဆန်တမ်နျူကလ িয়ার ဆွမ်းအင်ကော်ပိုရေးရှင်းကထုတ်ပြန်ထားပါတယ်အသေးစားနျူကလ িয়ার ဓာတ်ပစ္စည်းတို့ခုကိုရုရှားအကူအညီနဲ့နှစ်ပိုင်းအတွက်မှတည်ဆောက်သွားမယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကသတင်းစာရှင်းလင်းပွဲအတွက်မှလည်းပြောခဲ့ပါတယ်မြန်မာဒီမိုကရေစီရဲ့တကြွလှုပ်ရှားသူ၄ဦးကိုကွပ်မြက်ခဲ့တဲ့ပုံမှာစစ်ကောင်စီကိုနိုင်ငံတကာကလည်းပြစ်တင်ရှုံချမှုတွေရှိနေတော့မှာဂျပန်ကာဝေးဌာနသတင်းကြောင်းတွေမှာမြန်မာစစ်တပ်ကအရာရှိတွေကိုခေါ်ယူသင်္ဍန်းပေးနေတာတွေရှင်းနှစ်ကစပြီးတော့နောက်ထပ်သင်္ဍန်းခေါ်ယူတာတွေမလုပ်တော့ဘူးလို့ဂျပန်ကာဝေးဌာနကပြောပါတယ်ဂျပန်မျိုးသားစစ်တပ်တန်းကြောင်းနဲ့ကာဝေးဌာနတို့မှလက်တလောသင်္ဍန်းတက်နေစေမြန်မာစစ်တပ်တန်းသား၁၀ယောက်ရှိနေပြီးတော့သူတို့ကိုတော့သင်္ဍန်းပြီးတဲ့အထိဆက်ပြီးတော့လက်ခံထားမှာဖြစ်ပေမဲ့နောက်ထပ်သင်္ဍန်းသားတက်လက်ခံမှုတွေကိုတော့ရပ်ဆိုင်မဲ့အကြောင်းဂျပန်ကာဝေးဌာနပြောခွင့်ရသူကပြောပါတယ်မြန်မာစစ်ကောင်စီဘက်ကတော့ကချင်လွတ်မြောက်ရေးအဖွဲ့ KIA နဲ့ PDF လက်နက်ကင်တွေကအရတားတွေကိုလူသားတိုင်းဖြစ်အတုံးချခဲ့ရကနေပြီးတော့တည်ဆုံခဲ့ရတာဖြစ်တယ်လို့စစ်ကောင်စီပြောခဲ့သူဗိုလ်ချုပ်စော်မင်းထွန်းကပြီးခဲ့တဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းတုံ့ပြန်ပါတယ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီအနေနဲ့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရင်ဆိုင်နေရပြီးတော့ရုရှားနဲ့နှစ်နိုင်ငံကြားဆက်ဆံရေးကိုတော့အလေးထားပြီးတော့ဆောင်ရနေတယ်လို့နိုင်ငံအကဲခတ်တွေကသုံးသပ်ပါတယ်အခုဒီခါမှာလဲရုရှားငွေရူဘယ်ကိုမြန်မာနိုင်ငံကိုပေးချေစနစ်မှာအသုံးပြုနိုင်ဖို့စောင့်နေတယ်လို့အသေးစားနျူကလ িয়ার စွမ်းအင်စက်ရုံမြန်မာနိုင်ငံမှာတည်ဆောက်ဖို့လဲစောင့်နေတယ်လို့သတင်းစာရှင်းလင်းပွဲအတွင်းအတိအကျပြောဆိုသွားပါတယ်။နိုင်ငံတွင်းအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနဲ့လက်နက်ကန်ပိပခတွေနေရာတချို့မှာဆက်ပြီးပြင်းထန်နေချိန်မှာပဲလာမယ့်နှစ်ထဲရွေးကောက်ပွဲကျင်းပနိုင်ဖို့ကိုလဲစစ်ကောင်စီဘက်ကပြင်ဆင်စောင့်နေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်။ကျွန်တော်တားညူပါ။
ရုရှားနဲ့မြန်မာပူးတွဲလှုပ်ဆောင်တဲ့လုပ်ငန်းတွေအကြောင်းဒီသတင်းပတ်ရဲ့သတင်းတော့မှတ်စုအစီအစဉ်မှာကုသညင်ကိုတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့ဖန်တီးမှုတွေရပ်မသွားတဲ့ယူကရိန်းနည်းပညာလုပ်ငန်းတွေအကြောင်းတင်ဆက်ပေးထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာကြီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါဆရာနာသိမ်းပြီးနောက်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်ကောင်စီကရုရှားဗဟိုဘဏ်ရဲ့ MIR ငွေပေးချေမှုစနစ်နဲ့ကက်ကိုအသုံးပြုနိုင်ရေးဆွေးနွေးနေတဲ့ဆွေးနွေးနေကြောင်းပြောပါရယ်မြန်မာကျပ်ငွေနဲ့ရုရှားရူဘယ်ငွေကိုဓာတ်ရိုက်လဲလှယ်နိုင်ရေးကိုလည်းစစ်ကောင်စီကမျှော်လင့်ထားတာဖြစ်ပါရယ်တချိန်တည်းမှာပဲအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုနောက်ပိုင်းမှာရုရှားရဲ့ MIR ကက်ငွေပေးချေမှုကိုနိုင်ငံတကာဘဏ်တချို့ကလည်းရပ်ဆိုင်းနေကြပါရယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်းကြီးထိုင်စူးစီးတင်ပြပေးထားပါရယ်ရှင်
ယူကရိန်းရဲ့ခရိုင်းမီးယားဒေသကိုရုရှားတို့သိမ်းပိုက်ပြီးနောက်ပိုင်းအနောက်နိုင်ငံတွေရဲ့တန်းခတ်ပိတ်ဆို့မှုကိုရှောက်ရှားနိုင်ရေး2015ခုနှစ်အတွင်းမှာရုရှားကမီးယားငွေပေးချေမှုစနစ်ကိုတည်ဆောက်ခဲ့တာပါအမေရိကန်ရဲ့ငွေပေးချေမှုလုပ်ငန်းကြီးတွေဖြစ်တဲ့ Visa နဲ့ Mastercard လုပ်ငန်းတို့ကရုရှားနိုင်ငံတွင်လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ကြတဲ့ဒီနှစ်အတွင်းမှာပဲရုရှားရဲ့ငွေပေးချေစနစ်မီးယားဘဏ်ကတ်ကပို့ပြီးတော့အရေးပါလာပါတယ်ကျူဘာ တောင်ကိုရီးယား တူရကီ ဗီယက်နမ်နဲ့အရင်ဆိုဗီယက်ဟောင်းနိုင်ငံတချို့မှာမီးယားဘဏ်ကတ်နဲ့ငွေပေးချေမှုကိုလက်ခံကြပါတယ်။ ยูเครนจู่โจมเสมารัสเซียสุยาเปกกาตาวินยูมูตาวินคัมมูด้วยสุบีเซตมาลาสังไงเนี่ยจ้าดับรีเนมาอเมริกันก็รัสเซียพูดว่าอเมริกาไม่เป็นเช่นมุสเน่เอเนสเคปีเย่หมู่สองยาชิจูกูดังคับไปสุบารีเอเนสปีเกก้ารัสเซียมีอาไม่เป็นเช่นมุสเน่กูสังเวียนนี่รับเชื่อบารีรัสเซียสุยาบอก ปัญหาใหญ่ดังคับไปสมุริกูจอลวันนั้นเอากุญย์ไปนี่เลยลูซูสเวปีลูกบอกกูเรียนลงงานจีริกูอเมริกันเป็นการดังคับไปสมุดติดตัวทั้งมันเช่นมาปีนั่งเลยเซตมาลาเซชาวยันเนี่ยต้องจานิมารอรัสเซียพูดว่าตู้เย่เมียบังกัดกูเล็กขนาดนั้นด้วยเสร็จดูเช่นแม่เจ้าใครมาเปลี่ยนสุขีบารีเซตมาลาเนี่ยเสียเนี่ยอิงกันนิมารอยามาสิกาวสีเปลี่ยนกูอยากบูจูสมิทุงา
เมียนมาเนี่ยมารัสเซียเมียบังกัดต้องนายสุนุนิจาวตรีนซาเชนเลมบอยมาเปลี่ยวไปเลยอเมริกาเก็บกูจันโรเลมิอาจะต้องอยู่ในเยดเวรัสเซียต่างหัวใจเอฟเอซีดีกับกุญย์สองเว็บดีดมาเช็บีรัสเซียนั่งไงอเมริกากูเมียนมาเนี่ยหัวใจเชื่อมุสเนมาต้องอยู่ในเยดเวสุนุนิเลียชิบาร์เลย
อเมริกันยังดังคับไปสมุทรโปลาบีนาวจะไปเจอเซตมาลาสกุยเนตเนลานิมาโรตุรกีเยอิสปังเนเดนิสปังตัวก็รัสเซียมีอากาศไม่เป็นเช่นมุกอตงพิราจะใส่มาเลยรัสเซียมีอากาศกูอตงพิวเนเดตุรกีบังอากูเดมาบันเนคูกาจะใส่หน้าเพื่อไปเลยรัสเซียมีอาไม่เป็นเช่นมุสเนกูจะใส่ไป อเมริกันปัญหาอยู่หุ่นยิ่งทันนายแต่งค่ะไปสมุดเด็กกูต้องตันนี่เจ้าในงานเนี่ยในงานเด็กก็อุบัติเหตุสิมีสิ่งการด้วยเนี่ยสิบวันยี่สัญญาจังหวัดด้วยกูไล่น่าสังเวียนลู่จางเลยตุรกีเยอิสปังก์พิอสูทับบารีรัสเซียเองไม่เป็นเช่นมุสเนี่ยมีอาต้องพิวนี่เด็กในงานเด็กช่วงนี้เนี่ยต้องพิวรักกูญี่ปุ่นอเมริกันก็พิอาเป็นนี่เด็กเชียงมาเวสัตย์มาลันนั่นสัตว์ต้องยันนี่มาอุสเบกิสตานในงานก็รัสเซียเย
มีอ่ะวิบิชิมุสเนกูยาสังเกตบาร์ดิสกาวสีพิอกุญยาบูโจสมิทงอารอรัสเซียมีอากาศต้องพิอกุญแอตเวอเมียนซงสังเวียนลูพิอสูทับบาร์ดิจันโรลามะนูเอบาลามะตัดยาจีนรัสเซียมาสวีอาจีนจีนกงโดยเนสีวายบูบังสังเวียนกอมชินสีเวสีบาร์ดิไอสีเวมาแตงเกมารัสเซียในงานบูบังวิจิสัญญาซาโตบุสเนสบีเอฟเอสซาเดรัสเซียในงานอเมริกาดง ส่วนในยุโรปเนี่ยเราจะนึกว่าเช็คเสร็จสองเดือนประมาณเช็คบาทอะไรใช่ไหมรูเบนเนี่ยจะทายไปเช็คมุมยาพิลลูในเมลูมิโอเลมาร์เนี่ยรัสเซียรูเบิลงวดจีเนจังเว่ทายไปเช็คยี่เอ็ดเว่ยมีมาพันดูไปกับเส้นเดินสี่เหลี่ยมกุเล่สกังสีพิลกุยังกับไต่ตัวมาเลยที่เราทายไปเช็คมุมพิลลูในยังเว่ยมีมาในงานสี่พันเนี่ยเนี่ยรัสเซียพันเนี่ยมาก็แต่ก็ไม่เป็นเลยพูดเนี่ย
SBFS อตงบิวยันฮิบาลามาเจ็บบาดเลยรูเบนเนี่ยจะทายไปเชียร์มาทายเนี่ยลงจมูกสนิทเนี่ยฮิบินยาแต่ที่เช่นเล่สนิทดีกว่าเป็นนิทาจันทร์ที่ยามาเจ็บบาดเลยสกังสีมีเล่นทายได้ยามาจังวินเนี่ยรัสเซียรูเบลงวิจิทายไปเชียร์นายสุริอปอมารอสิบวัยปีนี้เช่นอุสิงเทก้าเจ้าการนี้เจ้าการนี้รูเบลทายเล็กขามุสุราก้า มาเจอกูไปดูว่ามีอะไรรัสเซียเป็นยังไงต่อมาเลยอะไรเช็คกันดูไซเบอร์ทุกคนที่กับพี่ป้าเต็มปุ่นเนี่ยมันยังไงนี่เนี่ยรัสเซียกูป้องสันนั่งเงี้ยเต็มปุ่นปุ่นรักกันเลยลูกจีจีมามาเตรียมเงินกองทุนมุ่งเต็มชีวุลูเล่พี่เรนลงงานเช่นเดียวกับพี่จ้าบาร์ดรัสเซียหากับอาม่าสันนี่ยังขาดทุนลงมุ่งเทิดแต่งงานกับคุปเช่บาร์ดสกังสีเป็นการรอรัสเซียทั้งงานลำซาซีเวียอยู่ในยี่ปีสี่นี้จ้า
ปีเกเรล่าเรื่องอ่ะเปียบาร์ดซีบอยยี่ปีนี้เช่นอุสิงที่การรอคุลุต้องตัดไปเลยที่เว้ยไหมที่เว้ยรัสเซียเว้ยเรื่องสิวจันโรว่าปีที่เรียกมาฮะยิ่งเว้ยจันโรว่าเว้ยจันโรว่าเช่นต้องเว้ยมั่งคงถ้ารู้เอร่ากันนั่นไม่ได้แค่แค่ถ้าจะเอาตัวก็จันโรว่าชนะเนี่ยมันจีรารอตัวยาละเรื่องเงี้ยเงี้ยเว้ยดอลลาร์เนี่ยยาละไอ้ดอลลาร์เว้ยอยู่ว่ารัสเซียเอาเปียบกอมาลูกเปียบอาจจะไล่ตันนี้บ่นอกดอลลาร์มันหกเดือนหาดีชินเ ော့ဖြစ်နိုင်တ
ယ်မြန်မာနိုင်ငံမှာတော့လက်ရှိဘဏ်အငွေပြန်ထုတ်နိုင်ရင်းနဲ့မိုဘိုင်းငွေလွှဲတွေမှာပါအခက်တွေ့နေကြပါတယ်စီးပွားရေးသမားတဦးက VOA ကိုအခုလိုပြောပြပါတယ
်အော်အခုကကျွန်တော်ပတ်စံပြန်ရဖို့ကျွန်တော်ကစာတင်ရဘဏ်ကိုခေါက်ခေါက်ခါခါသွားရအဆင်မပြေဘူးဗျကျွန်တော်တို့တော့
ကဘာတလွားခီးသွားချတဲ့ရုရှားတဲ့ငွေကြေးအခက်ခဲကိုဖြေလျှော့ပေးနိုင်တဲ့မီယာဘန်ကတ်စနစ်ကိုရုရှားနိုင်ငံဘက်ကတော့ကဘာတလွားမှာလက်ခံဖို့လိုလားနေတာဖြစ်ပါတယ်ကပ္ပားထုတ်လုပ်တဲ့ကုမ္ပဏီရဲ့စီးရင်တွေအရပြီးခဲ့တဲ့9နှစ်တာအတွင်းမီယာကတ်တန်တရာကျော်ထုတ်ထားပြီးဒါဟာဆိုရင်ရုရှားလူဦးရေရဲ့ထက်ဝက်ကျော်မှာကတ်တွေရှိနေတဲ့သဘောလည်းဖြစ်ပါတယ်ရှင
်ပတ်သက်ငွေထိုင်စီစဉ်တိဆက်ပေးခဲ့တဲ့ရုရှားနဲ့မြန်မာတိုက်ရိုက်ငွေပေးချေနိုင်ရေးစနစ်အကြောင်းစီးပွားရေးကဏ္ဍအစီအစဉ်မှာနားဆင်ကြရတာပါအခုဆက်ပြီးတော့တက်တက်ရောက်သတင်းလွှာအစီအစဉ်မတိုင်ခင်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့ဖန်တီးမှုတွေရပ်မသွားတဲ့ယူကရိန်းနည်းပညာလုပ်ငန်းတွေအကြောင်းပြောပြပေးထားပါတယ်ဒိမတ်နိုင်ငံကိုပင်ဟေဂင်မြို့တော်မှာကျင်းပခဲ့တဲ့နည်းပညာပြိုင်ပွဲတစ်ခုမှာယူကရိန်းနိုင်ငံကတက်သစ္စာနည်းပညာကုမ္ပဏီတွေကသူတို့ရဲ့ဖန်တီးမှုတစ်တွေကိုလာရောက်ပြသခဲ့ကြပါတယ်။ကျူးကျော်စစ်ကိုခုခံနေရတဲ့နိုင်ငံဖြစ်ပေမဲ့ယူကရိန်းကနည်းပညာလုပ်ငန်းတွေအနေနဲ့ဆက်လက်ကြိုးစားဖန်တီးနေကြတယ်ဆိုတာပြသခဲ့ကြပါတယ်။ AB သတင်းကိုအခြေခံပြီးမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။
ဒိမတ်နိုင်ငံကိုပင်ဟေဂန်မြို့တော်မှာတက်ဘာဘီကျူးဆိုတဲ့နည်းပညာပိုင်းဆိုင်ရာကုန်စည်ပြပွဲတစ်ခုကိုစက်တမ်ဘာဒုတိယပတ်ထဲမှာကျင်းပခဲ့ပါတယ်။စကန်ဒီနေးဗီးယားဒေသရင်းကနည်းပညာလုပ်ငန်းတွေစုစည်းထားတဲ့အကြီးအကျယ်ဆုံးနည်းပညာပြပွဲကြီးတစ်ခုဖြစ်ပါတယ်။နည်းပညာပိုင်းစိတ်ဝင်စားသူတွေကနေစွန့်ဦးတီထွင်သူတွေအထိပရိသတ်6500ကျော်တက်ရောက်တဲ့ပြပွဲမှာယူကရိန်းနိုင်ငံကနည်းပညာလုပ်ငန်းတွေလည်းထူးထူးခြားခြားပါဝင်ပြသခဲ့ကြပါတယ်။ရုရှားရဲ့ကျူးကျော်စစ်ပွဲနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံမှာနည်းပညာလုပ်ငန်းတွေအနေနဲ့ဖန်တီးမှုတွေကိုမရလိုက်ဘူးဆိုတာပြသနိုင်တဲ့အခွင့်အလမ်းဖြစ်တယ်လို့ပြပွဲမှာပါဝင်သူတွေကပြောပါတယ
် We just want to do the best and we are want to present Ukraine in the international area to
ကျမတို့အကောင်းဆုံးတွေဖြစ်အောင်လည်းလုပ်ချင်ပါတယ်နိုင်ငံတကာကလည်းယူကရိန်းဆိုရင်နေရာစိုက်ပျိုးရေးတွေပဲရှိတဲ့နိုင်ငံမဟုတ်ဘူးဆိုတာပြောပြချင်ပါတယ်ယူကရိန်းဆိုရင်ရှာရှန်ကိုတို့ကလရှ်ကိုလိုပဲရှိတာမဟုတ်ဘူးယူကရိန်းဟာ IT လုပ်ငန်းကြီးတိုးတက်တဲ့နိုင်ငံဖြစ်တယ်နည်းပညာပိုင်းတိုးတက်အောင်လုပ်နိုင်တယ်ဆိုတာကျမတို့ကဘာကိုပြနိုင်ပါတယ
်အခုလိုယူကရိန်းနည်းပညာကုမ္ပဏီတွေဒဲမတ်နိုင်ငံကပြပွဲမှာပါဝင်ပြသနိုင်ဖို့အတွက် Ukrainian Startup Fund ဆိုတဲ့အဖွဲ့ကစီစဉ်ပေးထားတာဖြစ်ပါတယ် Ukraine IT လုပ်ငန်းပေါင်း60လောက်ပြပွဲမှာပါဝင်နိုင်ဖို့အတွက်လျှောက်ထားခဲ့ကြတယ်လို့ပြောပါတယ်စစ်ဖြစ်နေတဲ့နိုင်ငံမှာတချို့နည်းပညာလုပ်ငန်းတွေကနိုင်ငံအတွက်လိုအပ်နေတဲ့ပရာဟိတအကူအညီပေးတဲ့လုပ်ငန်းတွေနိုင်ငံရေးလှုပ်ရှားမှုတွေအတွက်အထောက်အကူဖြစ်မဲ့ mobile app တွေကိုတီထွင်ထားကြပါတယ
် This is the profile of every volunteer. You have your vote rate, you have your awards.
ယူကရိန်းအရှေ့ပိုင်းခီးဗ်မြို့မှာအခြေစိုက်တည်ထောင်ထားတဲ့သူတို့ရဲ့နည်းပညာကုမ္ပဏီကိုကျူးကျော်စစ်ဆချိန်မှာနိုင်ငံအနောက်ပိုင်းကိုရွှေ့ပြောင်းခဲ့ပါတယ်ပရာဟိတလုပ်ငန်းတွေမှာပါဝင်ကူညီခြင်းတွေအတွက် mobile app ကိုသူကဖန်တီးထားတာဖြစ်ပါတယ်
It is for better communication between non-profits management
and NGOs စီမံခန့်ခွဲသူတွေနဲ့သူတို့ကိုပံ့ပိုးနေကြတဲ့သူတွေနောက်နိုင်ငံရေးလှုပ်ရှားသူတွေစော်အော်စည်းရုံးနေကြတဲ့သူတွေကြားမှာပိုးပြီးတော့ကောင်းမွန်တဲ့ဆက်သွယ်ရေးရနိုင်ဖို့ဖြစ်ပါတယ် Pride ကူညီပေးနေကြတဲ့သူတွေပံ့ပိုးကူညီပေးနေကြသူတွေတယောက်ချင်းအနေနဲ့သူတို့ကူညီပေးနေတဲ့အဖွဲ့အစည်းကိုသူတို့ကိုယ်တိုင်တည်ဆောက်ထားတယ်ဆိုတာမျိုးခံစားချက်မျိုးရရှိချင်ပါတယ်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ NGO အဖွဲ့တွေကြားအပြန်အလှန်ထိတွေ့မှုရှိနေဖို့နဲ့အကူအညီပေးနေတဲ့သူတွေကိုအချိန်ကြာနိုင်သမျှကြာကြာအကူအညီဆက်ပေးနိုင်ကြဖို့ဖြစ်ပါတယ
်စစ်ပွဲဖြစ်နေပေမဲ့ဖန်တီးမှုဘက်ပိုင်းကိုပို့ပြီးအာရုံနှစ်လိုက်တဲ့အတွက်သူ့ရဲ့စိတ်ကိုပို့ပြီးတည်ငြိမ်စေခဲ့တယ်လို့လည်းပြောပါတယ်
It is very exciting and it is hard and on the other hand it keeps me you know alive because
ဆင်းရဲခုကောင်းလို့တိတ်လဲခတ်ခဲ့ပါတယ်တခါခါကျတော့လေဒါရီလှုပ်လို့ကျမတို့ဆက်ပြီးတော့ရှင်းတန်းနေတာပါစစ်ပွဲကြောင့်ဖြစ်နေတဲ့အခြေအနေကြားမှာပိုပြီးတည်ငြိမ်မှုရှိလာတယ်လို့ခံစားရတဲ့အတွက်အများကြီးထောက်ကူဖြစ်ပါတယ်ဒီမိုကရေစီအတွက်တိုက်ပွဲဝင်တင်နေဆိုတာကိုယူကရိန်းကဥပမာကောက်အဖြစ်ပြနေတယ်လို့ထင်ပါတယ်
ကိုပင်ဟေဂန်မြို့တော်မှာလုပ်ခဲ့တဲ့ Tech Barbecue ဆိုတဲ့နည်းပညာပြပွဲမှာသူ့အပါအဝင်ယူကရိန်းကတက်တက်ဆာနည်းပညာကုမ္ပဏီ၈ခုပါဝင်ပြသခဲ့တာပါ။ယူကရိန်းမှာအရွယ်ရောက်ပြီးအမျိုးသားအများစုကရှေ့တန်းဆင်းပြက်နေပြင်တွေရောက်နေချိန်မှာအမျိုးသမီးတွေကလည်းသူတို့တက်ကြွတဲ့ဘက်ကနေစူးစမ်းနေကြတာဖြစ်ပါတယ်
။ Now only women have the possibility to share information in the international
နိုင်ငံတကာကုန်စည်ပြပွဲတွေညီလာခံတွေမှာအချက်အလက်တွေမျှဝေတာကိုအခုလောလောဆယ်တော့အမျိုးသမီးတွေကပဲလုံနိုင်ကြပါတယ်။ အဲ့ဒါကြောင့်ကျမတို့အတက်နိုင်ဆုံးစ조사လုပ်နေကြပါတယ်ယူကရိန်းလူမျိုးတိုင်းကိုနီးကိုဟန်နဲ့ရှေ့တန်းထွက်နေကြတာပါအခုကလည်းကျမတို့ရှေ့တန်းထွက်နေတာဖြစ်ပါတယ
်ခီးဖ်မြို့တော်မှာခြေဆိုင်တဲ့သူရဲ့ကုမ္ပဏီတီထွင်ထားတဲ့ app ကကျောင်းသားတွေကို TikTok ပုံစံမျိုးသင်ချာသင်ပေးနေတာဖြစ်ပါတယ်ယူကရိန်းစစ်ပွဲစတင်တဲ့ကသူတို့ရဲ့ app ကိုအခမဲ့သုံးခွင့်ပြုခဲ့ပြီးကျောင်းသားပေါင်း 16,000 ထက်မနည်းသူတို့သင်ချာသင်ပေးတဲ့ app ကိုအသုံးပြုနေကြတယ်လို့ပြောပါတယ်အခုလိုနိုင်ငံတကာနည်းပညာပြပွဲကြီးမှာလာရောက်ပြသတဲ့တက်တဆာကုမ္ပဏီတွေအနေနဲ့သူတို့ကုမ္ပဏီတွေအတွက်ငွေချေးရင်းနှီးမြှုပ်နှံမဲ့သူကိုအထူးကမျှော်လင့်ကြပါတယ်။ယူကရိန်းလုပ်ငန်းတွေအတွက်လက်ရှိအကြီးအမားဆုံးစိန်ခေါ်မှုကရင်းနှီးမြှုပ်နှံမဲ့သူဖြစ်ပါတယ်။စစ်ပွဲကြောင့်အခြေအနေမတည်ငြိမ်ပေမဲ့ယူကရိန်း IT ကုမ္ပဏီတွေအနေနဲ့တီထွင်ဖန်တီးနိုင်စွမ်းရှိပါတယ်လို့ယူကရိန်းမှာစွန့်ဦးတီထွင်မှုတွေတိုးတက်လာစေရေးဆောင်ရွက်နေတဲ့ Startup Ukraine လုပ်ငန်းတည်ထောင်သူကပြောပါတယ်
။I always saying that if you can make business in Ukraine, you can make it around the world now for sure. Because in
Ukraine, ma si boy lu nai yin ka ba pe niya ma ma su lu nai ne lo chima a mye pyo li shi ba de. Aku po raw ma te cha ba de. Myin ya de chin ni ri an ni ri cha ma Ukraine lu myu ri lu nai ja ba de. Chima ro ko nai ngan ko ka tin mo tat ti shi ja de. Ko nai ngan twe tat ti shi shi yet ti ja de. Si boy lu ngan ni phan ti nai ja de lo pyo chin ma de.ဒုက္ခသည်တွေအနေနဲ့တခြားနိုင်ငံတွေမှာရောက်နေပေမဲ့စပွဲရှင်ကြမ်းတိုက်အလုပ်တွေအစားသူတို့တက်ကြွတဲ့ပညာနဲ့စီးပွားရေးလုပ်ငန်းတွေဖန်တီးဖို့အသင့်ရှိနေပါတယ်
။စစ်ပွဲဖြစ်နေတဲ့ယူကရိန်းနိုင်ငံအတွက်နိုင်ငံတကာထောက်ပံ့မှုအားလုံးကလောလောဆယ်မှာတော့စစ်ပွဲစရိတ်ထဲကိုပဲတန်းသွားနေတာဖြစ်ပါတယ်။ရုရှားနဲ့စစ်ပွဲအဆုံးသတ်သွားရင်စစ်တပ်ခံထားရတဲ့ယူကရိန်းပြန်လည်တည်ထောင်ရေးအတွက်ဒေါ်လာဘီလီယံ850သုံးဆွဲမယ်လို့ယူကရိန်းဝန်ကြီးချုပ်ကတော့အစီအစဉ်ချထားပါတယ်။အဲ့ဒီအခြေအနေမရောက်ခင်မှာတော့ယူကရိန်းနည်းပညာလုပ်ငန်းတွေကတပ်ဆွမ်းသမျှဖန်တီးမှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ်ရှင်ကျမဆူမြမောင်ပ
ါမဆူမြမောင်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးခဲ့တာနားဆင်ခဲ့ရတာပါရှင်အခုဆက်ပြီးတော့မအေးတန်နာကျော်တင်ဆက်ပေးထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုရှုစားနားဆင်ကြရအောင်ပါကိုရီးယားနိုင်ငံက K-pop အဖွဲ့ Blackpink ကဒီလမှာ Day Video နဲ့ Day တပြတဲ့အသစ်ထွက်ပါတယ်ကမ္ဘာကျော် Hollywood စိုင်းပုတ်ကြီးဒီနှစ်တရပြည့်အထိမ်းအမှတ်ဆေးပြန်တုံနေကြပါတယ်ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမအေးတန်နာကျော်ရဲ့တက်တန်ရောင်သတင်းလောအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါတောင်ကိုရီးယားကကမ္ဘာကျော်အောင်မြင်တဲ့ K-pop အမျိုးသမီးလေးတွေအဖွဲ့ Blackpink အဖွဲ့ဟာစက်တင်ဘာလ16ရက်နေ့တောက်ကြနေကတော့ shutdown ဆိုတဲ့တေးသချင်းဗီဒီယိုထုတ်လိုက်ပါတယ်ဒီနေ့လဲမှာပဲသူရဲ့ date တက်ပြ bond pin ကိုထုတ်လိုက်ပြီးတော့သူရဲ့ date တက်ပြအစ်မကဟစ်ဟော့ပ် retro pop ballads ဒီလိုမျိုးသချင်းအမျိုးအစားပေါင်းစုံပါဝင်ပါတယ်သူရဲ့အဲ့ဒီ date တက်ပြတွေက pin venom ဆိုတဲ့ date သချင်းကိုအောက်ကလမှာပထမဆုံးထုတ်လိုက်တော့အခုထိဆိုရင်အဲ့ဒီသချင်းကို YouTube video စာမျက်နှာမှာကြည့်ရှုသူပေါင်းတန်း330ကျော်ပါပြီ Blackpink အဖွဲ့ဟာအော်တိုဘာလမှာ show မျိုးတော်မှာသူရဲ့ကဘာလက်ဖြော်ပြပွဲကိုစတင်မှာဖြစ်ပြီးတော့2023ဇွန်လအထိအနည်းဆုံးကမ္ဘာမြို့ပေါင်း26မြို့ကိုတွားရောက်ပြီးဖျော်ဖြေပါမယ်။မြောက်အမေရိကဥရောပအာရှဒီလိုမျိုးကမ္ဘာနေရာဇုံကပြည်သက်ပေါင်းတသန်းခွဲလောက်သူတို့ရဲ့ဖျော်ဖြေပွဲကိုလာရောက်ကြည့်ရှုကြမယ်လို့သူတို့ကိုကိုးစားပြုတဲ့ YG Entertainment ကဖြစ်ပါတယ်။ကမ္ဘာကျော် Hollywood ရုပ်ရှင်လုပ်ငန်းကြီးရဲ့အမှတ်အသား Hollywood ဆိုတဲ့စလုံးပေါင်းစိုင်းမုတ်ကြီးကိုဒီနေ့နှစ်တရာပြည့်အထိမ်းအမှတ်ဖြစ်နေဆေးပြန်တုံနေကြပါတယ်။အင်္ဂလိပ်အခရာစလုံး၉လုံးမှာစာတန်းကြီးကိုလုံခဲ့တဲ့၁၀နှစ်ကတည်းကဆေးတုပ်ထားတာပါဒီလိုမျိုး၁၀ဆုနှစ်တခုတိုင်းနောက်မှာဆေးပြန်တုပ်ပေးရပါတယ်လူတွေမသိတာကအဲ့ဒီစလုံးကြီးတွေနားသွားရင်စလုံးကြီးတစ်လုံး55ပေမြင့်ပြီးတော့ဒါအပြင်အဲ့ဒီစလုံးကြီးတွေကမြေကြီးနဲ့10ပေ15ပေလောက်ကွာနေသေးတာရှိပါတယ်ဒီတော့တချို့စလုံးတွေကလေထဲမှာအမြင့်ပေ60လောက်ထိရောက်နေတာပါလို့ဒီစလုံးကြီးတွေကိုစောင့်ရှောက်ရတဲ့အဖွဲ့ရဲ့ဥက္ကဋ္ဌ Jeff Serinan ကအရှင်းပြပါတယ
် People don't realize that you know when you're standing at the sign each letter is 45 feet high the length of each letter
ဒီစလုံးကြီးတွေကိုဆေးပြန်တုံနေတဲ့နေရာမှာဆေးခါလမ်းပေါင်း400 300ပြီးတော့တန်ကြီးမတက်အောင်အောက်ကနေပြီးတော့အထူးစီမံထားတဲ့ဆေးတစ်မျိုးအရင်တုံရပါတယ်ဒီနေ့ကိုလူ9ယောက်နေတိုင်းစလုံးနှလုံးစီကိုဆေးတုံနေကြတာပါတုတ်ဆေးကိုတော့ American တုတ်ဆေးထုတ်ကုမ္ပဏီ Sherwin-Williams စ ဆေးကိုတုံးထားပါတယ်။ဒီဆေးကအရောင်ကိုလည်းပိုပြန်စေသလိုနေရောင်ထံကိုလည်းပိုပြီးတော့ခံနိုင်ပါတယ်။ပြီးတော့မိုးရံကိုပါခံနိုင်တဲ့အမျိုးအစားဖြစ်ပါတယ်။ဒီဆေးထုတ်တဲ့လုပ်ငန်းတွေကိုစက်တင်ဘာလ19ရက်နေ့တနင်္လာနေ့ကနေစတင်ပြီးတော့အဲ့ဒီနေရာကိုအရောက်လိုအပ်တဲ့ပစ္စည်းကိရိယာတွေကိုတဲဖို့လမ်းမရှိမှပြီးတော့အန္တရာယ်ကြီးတဲ့အမြင့်တွေကိုလည်းတက်ပြီးတော့တဲရတာပါ။အကုန်လုံးနဲ့ကြီးမှတဲရတာဖြစ်ပါတယ်။လမ်းမရှိတဲ့တောင်ပေးဆောင်မှာဆိုတော့မြေကြီးကလည်းနင်းရင်ပြိုပြောကြတယ်လို့ချိုးနယ်ဆိုင်ပြီးတော့အရောက်သွားရပါတယ်။ဒါကြောင့်မလို့ဆေးတုပ်ဖို့ညှန်းစင်ရတာတော့မှတည့်ရက်နဲ့မပြီးပါဘူး။ဒီဟောလိဝုဒ်ဆိုင်တွေတည်ရှိတဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကမိုးမကြီးပေမဲ့လေနေရောင်ကပြင်ပြီးတော့လေကထန်ပါတယ်။ဆယ်နှစ်တခါမှဆေးတုပ်တာမလို့လေတန်ကြီးတွေကတက်နေပြီးတော့တန်ကြီးတွေချွေရတာတလုပ်ဖြစ်ပါတယ်။ဒါမဲ့လေဒီလိုလက်ဝင်ပြီးတော့ခက်ခက်ခဲဆေးတုပ်ရတာကြုံတော့ကြုံငယ်မလို့ရုံမြင့်တန်ကြာတည်နေမှာပါတာတည်ကြပါတယ
် Very special. That's a highlight sign. My wife is checking me out the whole day on TV so
ဆေးတုပ်သမားဇာဗီယာဖဲရက်စ်ဖြစ်ပါတယ်။သူဆေးတုပ်တဲ့ပုံ TV တည်နေမှာပါမှမလို့သူ့ရဲ့မိသားစုကအိမ်ကနေတည်နေကိုစောင့်ကြည့်နေပါတယ်။ဒီဟောလိဝုဒ်ဆိုတဲ့စာရန်ကြီးကငိုမူလာကဟောလိဝုဒ်လန်ဖြစ်ပါတယ်။ဟောလိဝုဒ်မြေလို့တိုင်းရိုက်အတိတ်ပဲရပါတယ်။အဲကုန်းမြစ်မှာတိဆောက်ထားတဲ့အင်ညာစီမံကိန်းကိုပြောတာဖြစ်ပြီး1923ဒီဇင်ဘာမှာစတာပါ။အခုဆေးတုံနေတာကတော့နိုဝင်ဘာလ15ရက်နေ့ထိဖြစ်ပါလိမ့်မယ်။သူတို့ဆေးတုံနေတဲ့ပုံကိုတိုင်းရိုက်ထုတ်လွှင့်ပြတာလားချိန်ချင်ကြရဲဆိုရင်တော့ website မြင်တာ hollywoodsign.org ရဲ့ website လိပ်စာမှာကြည့်ရှုနိုင်ပါတယ်ရှင
်။ Took my crew to Japan.Party like Kardashian. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တောင်တွင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးတနာကျော်စီစဉ်တက်ပေးခဲ့တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာပါရှင်။တင်းလာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့အခုဆက်ပြီးတင်းလာညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးမှာပါရှင်။
နျူကလ িয়ার လက်နက်တွေနဲ့ပတ်သက်ပြီးဗရမ်ဗရာတွေလျှောက်ပြောနေတာရပ်ဖို့ရုရှားကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကလူသိရှင်ကြားရောပုံကိုရေးရပါရှင်းရှင်းလင်းလင်းပြောလိုက်ပါတယ်။ယူကရိန်းပဋိပက္ခမှာရုရှားကိုကာကွယ်ဖို့ဘယ်ဒီလောက်ကိုမစိုးအသုံးပြုမဲလို့ရုရှားသမ္မတဗလာဒီမာပူတင်ကကြေညာလိုက်ပြီးတဲ့နောက်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်က CBS ရုပ်မြင်သံကြားရဲ့မိနစ်60အစီအစဉ်အင်တာဗျူးမှာတင်းကလေးနေညကပြောခဲ့တာပါ။နျူကလ িয়ার လက်နက်တွေကိုအသုံးပြုတာဟာကြီးမားလာတဲ့ကပ်ဘေးကြီးကြုံရနိုင်ကြောင်းဒီလက်နက်တွေကိုအသုံးပြုတဲ့တိုင်းပြည်ရောတခြားတိုင်းပြည်တွေပါကြုံကြရမှာဖြစ်တယ်လို့အန်တိုနီဘလင်ကန်ကဆိုပါတယ်။အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းရဲ့နီးလန်းနဲ့ဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံရဲ့ပဋိပက္ခတွေကိုချုပ်ငင်းအောင်အကောင်းဆုံးအကူအညီပေးနိုင်မယ်လို့ယုံကြည်တဲ့အကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒွန်ပရာမူဒီနိုင်ကကုလသမဂ္ဂအထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းပတ်တောက်ချာတွေကပြောဆိုသွားပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့အနီးဆုံးအိန္ဒိယနိုင်ငံဖြစ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးတည်ငြိမ်ရေးအလျင်မြန်ပြောင်းရွှေ့ဖို့ဆိုတာထိုင်းနိုင်ငံရဲ့အကျိုးစီးပွားအတွက်အင်မတန်ရေးကြီးပါတယ်လို့သူကဆိုပါတယ်။အိန္ဒိယမြန်မာနိုင်ငံအတွင်းမှာငြိမ်းချမ်းရေးပြန်လည်ရရှိဖို့အိန္ဒိယအစိုးရအနေနဲ့စစ်အာဏာပိုင်တွေနဲ့ရောတခြားတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးသင့်တယ်လို့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဇိုရမ်ထန်ငါကတိုက်တွန်းလိုက်ပါတယ်။အိန္ဒိယငြိမ်းချမ်းရေးအတွက်ဂျားဝင်ဆောင်ရွက်ပေးတဲ့လို့မြန်မာနိုင်ငံသားတချို့အုပ်စုတွေကတောင်းဆိုတာကိုလက်ခံရရှိခဲ့ကြောင်းပြည်နယ်ဝန်ကြီးချုပ်ကဒဝိခ်ဘန်ဆင်းကိုပြောဆိုပါတယ်မြန်မာနိုင်ငံရဲ့ဖြစ်ပေါ်မှုအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုနောက်ဆုံးတင်သွင်းခဲ့တဲ့အခုတစ်ကြော်ကဆက်လို့မြန်မာပြည်သူတွေရဲ့ဆင်းရဲဒုက္ခအကြောက်တရားနဲ့လုံခြုံရေးအခြေအနေတွေဟာစိုးရွားတဲ့စိုးရွားလာခဲ့တယ်လို့မြန်မာနိုင်ငံဆရာကုလသမဂ္ဂလူ့ခွင့်ရေးဆရာယာယီမဟာမင်းကြီးကဒီနေ့တင်ပြခဲ့ပါတယ်
တင်းလာညာအတွက်တင်းချင်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးခဲ့တာပါရှင်ဒီကနေ့ညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ PJ Elliot တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့တန်လွင့်အစီအစဉ်ကိုအစီအစဉ်ပြပေးခြင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ် Video ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ဒေါက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းငြိမ်ပြီးတော့လိုရာဆန္ဒပြသကြပါသည်ရှင်ကျွန်မအလိမ်ပါပါ
This program has come to you from the Voice of America, Washington.